Welcome to the Voice of America in Burmese.
တော်တော်ရှင်များမင်္ဂလာရှိရမနေ့ခင်ဖြစ်ပါသည်များ VOA American တိုင်းရဲ့2024ခုနှစ်ဇွန်လ29ရက်စနေနေ့ခင်ရေဒီယိုရုပ်သံအစီအစဉ်လေးကို American ပြည်အောင်စု Washington DC မြို့တော်ကနေ Flight Meter 24.52 နဲ့ Flight Meter 190တို့အပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါစတင်ထုတ်လွှင့်နေပါပြီ။နောက်6လကနေ9:00တိုက်ရိုက်တက်ဆက်မဲ့ VOA ရဲ့အခုမနေ့ခင်အစီအစဉ်ကိုတော့ကျွန်တော်ညီညာကြီးကတာဝန်ယူတက်ဆက်သွားမှာဖြစ်ပါတယ်
။စကားစစ်တိုးပွဲမှာအချိန်မလာတဲ့သမ္မတဘိုင်ဒန်နေရာမှာလာမယ့်ရွေးကောက်ပွဲအတွက်လူစားထုတ်ဖို့ဒီမိုကရက်တစ်ဆွေးနွေးနေကြပါလား။အီရန်မှာနျူကလ িয়ার ဗဟိုခွာဆက်၄ခုတပ်ဆင်ပြီးဖြစ်ကြောင်း IAEA ကဖော်ပြပါတယ်။စစ်ကောင်စီနဲ့လက်နက်ကုံတွေတဲ့ဆိုတဲ့ကုလကိုယ်စားလှယ်ရဲ့ဝေဖန်ချက်ကိုစင်ကာပူကတုံ့ပြန်လိုက်ပါတယ
်။အဲ့လိုနောက်ဆုံးရသတင်းတွေအပြင်2024ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအကြိုစကားစစ်တိုးပွဲပေါ်မြန်မာအမေရိကန်တွေရဲ့အမြင်တွေကိုလည်းနောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒါပြင်မျိုးသမီးကန္တာသုတဆုံးလေအမေရိကန်ထွန်းသိပ်ပန်တဲ့ဤပညာပတ်စင်ကန္တာတွေကိုလည်းထုတ်လွှင့်မှုပြင်ဆင်ထားပါလိမ့်မယ်။အခုအရင်ဆုံးတော့ဒီနေ့မနေ့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်ကကြေညာပေးပါဦးခ
င်ဗျာ။2024သမ္မတရွေးကောက်ပွဲအတွက်ကျန်သပရီနေ့ညမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရမ့်တို့နှစ်ယောက်ပထမဆုံးကြိမ်ဖြစ်တဲ့စကားဆက်တိုးပွဲကိုဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာကျင်းပပါတယ်။သမ္မတဟောင်းထရမ့်နဲ့စကားဆက်တိုးပွဲမှာသမ္မတဘိုင်ဒန်ရဲ့ပြောဆိုမှုတွေတုံ့ပြန်မှုတွေကိုအများကစိတ်ပြက်ခဲ့တာတွေ့ရတဲ့နောက်စိုးရိမ်လာတဲ့ဒီမိုကရက်တစ်ဟာသူတို့ပါတီရဲ့သမ္မတလောင်းအတွက်အသက်82နှစ်ရှိပြီဖြစ်တဲ့သမ္မတဘိုင်ဒန်နေရာမှာအသက်ပိုပြီးငယ်သူကိုအစားထိုးသင့်မသင့်ဆွေးနွေးကြပါတယ်။စကားစစ်ထိုးပွဲကိုစောပြီးချင်းဖိုင်မဲဆွယ်ပွဲအချိန်နဲ့တမျိုးပြောင်းနိုင်နေဆိုတဲ့ဘိုင်ဒန်မဲဆွယ်ပွဲမဟာဗျူဟာဟာအလုံးမဖြစ်ဘူးလို့ဒီမိုကရက်ပါတီနိုင်ငံရေးမဟာဗျူဟာချက်သူဂျင်မန်နေကပြောပါတယ်။သမ္မတဘိုင်ဒန်ဟာမိနစ်90ကြာစကားဆက်ထိုးပွဲမှာအစပိုင်းကလေးတန်ပြော့ပြော့နဲ့မတဲမကွဲပြောခဲ့တယ်လို့ပြောရင်ရက်သွားတာထင်နေတာနဲ့ဘာပြောချင်မှမသိဖြစ်နေတာမျိုးတွေမြင်နေရပါပဲ။သမ္မတဟောင်းထရမ့်ကတော့တက်တက်လက်လက်ပြောဆိုတယ်လို့သူ့ထုံးစံတိုင်းတိုက်ခိုက်ပြောဆိုတာတိတ်မလုပ်ပါနဲ့။သမ္မတဘိုင်ဒန်ထက်တော့မမှန်ကန်တဲ့အချက်လက်တွေကိုပြောခဲ့တာဖြစ်ပါတယ်။ယူကရိန်းငြိမ်းချမ်းရေးဒုတိယညီလာခံကျင်းပနိုင်ရေးနဲ့နှစ်နိုင်ငံလုံခြုံရေးဆိုင်ရာသဘောတူညီချက်ချုပ်ဆိုရေးကိစ္စရပ်ကိုဆွေးနွေးဖို့ကီယက်ကိုရောက်လာတဲ့ဆလိုဗီးနီးယားသမ္မတနာတာရှာပရစ်မူဆာယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကကြိုဆိုပါတယ်။ EU ဖွဲ့ကြီးနဲ့ရေရှည်လုံခြုံရေးဆိုင်ရာသဘောတူညီချက်အပါအဝင်လုံခြုံရေးသဘောတူညီချက်၃ခုအတွက်လက်မှတ်ရေးထိုးနိုင်တဲ့ဘရပ်ဆဲမှာကျင်းပတဲ့ EU ဥရောပသမ္မတကညီလာခံကနေသမ္မတဇယ်လန်စကီပြန်လာပြီးနောက်တနေ့ဖြစ်တဲ့တောက်ကြမှာဆလိုဗီးနီးယားသမ္မတခေါင်းဆောင်ကိုယူကရိန်းကိုလာရောက်တာဖြစ်ပါတယ်။အခုလိုသဘောတူညီချက်တွေချုပ်ဆိုနိုင်တာဟာယူကရိန်းအတွက်သာမကဥရောပတိုက်တစ်ခုလုံးအတွက်လုံခြုံရေးကိုတိုးမြင့်လာစေတယ်လို့လည်းပြောပါတယ်။ဆလိုဗီးနီးယားသမ္မတနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့သူတို့နှစ်ဦးဟာဒီလအစောပိုင်းဆွစ်ဇာလန်မှာကျင်းပတဲ့ယူကရိန်းငြိမ်းချမ်းရေးထိပ်သီးအစည်းအဝေးလို့ညီလာခံမျိုးဒုတိယအကြိမ်ကျင်းပရေးအတွက်အစီအစဉ်တွေဆွေးနွေးခဲ့တယ်လို့ပြောပါတယ်။ဇူလ15-16တွင်မှာကျင်းပတဲ့ဆွစ်ဇာလန်အစည်းအဝေးကိုနိုင်ငံပေါင်း100နိုင်ငံနဲ့အဖွဲ့အစည်းမျိုးစုံကတက်ရောက်ခဲ့ကြတာဖြစ်ပါတယ်။ဂါဇာမြောက်ပိုင်းမှာအစ္စရေးကတောက်ကြနေမှာလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်ဟာမတ်စစ်တပ်ကဒါဇင်နဲ့ချီတိုက်ဆုံးခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဂါဇာမြောက်ပိုင်းကဟာမတ်ရဲ့ခိုးအောင်နိုင်တဲ့နေရာတွေကိုအစ္စရေးကဝင်ရောက်စီးနင်းပြီးထိုးစစ်ဆင်နေတာဖြစ်ပြီးဒီထိုးစစ်ကိုအထောက်အကူဖြစ်ဖို့လေကြောင်းကတိုက်ခိုက်နေတာပါ။ဂျဇဘရီနီကစတင်တဲ့ရှူဂျာစစ်ဆင်ရေးလို့ခေါ်တဲ့ဒီထိုးစစ်ကိုဂါဇာမြောက်ပိုင်းဂါဇာမြို့မှာလုပ်နေတာဖြစ်ပြီးထိခိုက်တိုက်ဆုံးမှုအများပြားရှိတယ်လို့မျက်မြင်ကြုံရသူတွေကပြောပါတယ်။တချိန်နဲ့မှာပဲဂါဇာမှာအရသားတွေအတွက်လူသားစာနာမှုအကူအညီပေးရမှာတုံးဖို့အတွက်အမေရိကန်စစ်တပ်ကဆောက်ထားတဲ့ရေပေါ်စိတ်ကံတံတားကိုဒီအမြင့်တန်နေတဲ့အတွက်စိတ်ကံကလည်းယာယီခွာထားရပြီးအစ္စရေးစိတ်ကံပဲပြန်ပြီးပို့ထားတယ်လို့အမေရိကန်ပန်တဂန်စစ်ဌာနချုပ်ကတောက်ကြနေမှာပြောပါတယ်။ဂါဇာကမ်းရိုးတန်းမှာယာသည်ဥတုပြင်းထန်နေတဲ့အတွက်သူတို့တိဆောက်ထားတဲ့စိတ်ကံဘော်ဒါတာကိုကတ်လို့မရပဲဖြစ်နေတာပါ။
VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5809နဲ့လိုင်းလမီတာ190 kHz 1505တို့ကနေရထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကစနေနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ် မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrews ရဲ့ဇွန်26ရက်ကထုတ်ပြန်တဲ့ Banking on the Death Trade သတင်းတမန်ကုန်သွယ်မှုဆိုင်ရာဘဏ်လုပ်ငန်းဆိုင်ရာမှာမြန်မာစစ်ကောင်စီအတွက်စစ်ဘက်ဆိုင်ရာပစ္စည်းဝယ်ယူမှုနဲ့ဆက်ဆက်တဲ့ငွေလွှဲပြောင်းမှုအပါအဝင်ဝန်ဆောင်မှုပေးနေတဲ့နိုင်ငံပေါင်း9နိုင်ငံကဘဏ်ပေါင်း16ခုထဲမှာစင်ကာပူကဘဏ်တွေကိုဖော်ပြထားတာနဲ့ပတ်သက်ပြီးဇွန်28ရက်မှာစင်ကာပူနိုင်ငံရဲ့ဌာနကမဟုတ်ကြောင်းတုံ့ပြန်ပါတယ်။စင်ကာပူနိုင်ငံအနေနဲ့2021 February ကစပြီးမြန်မာနိုင်ငံအထင်းတွေဟာငွေကြေးခွာချမှုနဲ့အကြမ်းဖက်ဝါဒဆိုင်ရာငွေကြေးထောက်ပံ့မှုအန္တရာယ်ရှိနိုင်တာကိုတွေ့ရတဲ့အတွက်စင်ကာပူငွေကြေးအာဏာပိုင်အဖွဲ့ MAS ကစင်ကာပူဘဏ်အဖွဲ့စည်းတွေနဲ့အနီးကပ်လက်တွဲပြီးဒါကိုတားဆီးဖို့စူးစမ်းကြောင်းနဲ့စင်ကာပူဘဏ်တွေဟာမြန်မာနိုင်ငံကိုလက်နဲ့ရောက်သွားစေမယ့်ရောင်းချမှုတွေငွေကြေးလွှဲပြောင်းမှုတွေမလုပ်ကြောင်းကြေညာချက်မှာဖော်ပြပါတယ်။ဒါအပြင်မြန်မာကုမ္ပဏီတွေလူပုဂ္ဂိုလ်တွေနဲ့ပတ်သက်တဲ့ငွေကြေးလွှဲပြောင်းမှုတွေကို FATA ငွေကြေးဆိုင်ရာအလုပ်ဖွဲ့ရဲ့2022 October မှာထုတ်ပြန်တဲ့အမည်နဲ့ဆင့်မှာပါမပါဆစ်ဆေးခဲ့ကြောင်းတချိန်တည်းမှာပဲမြန်မာနိုင်ငံတွင်းကလူသားစာနာမှုအကူအညီပေးသူတွေတရားဝင်ထောက်ပံ့ကူညီနေတဲ့အဖွဲ့အစည်းတွေရဲ့ငွေကြေးဆိုင်ရာလုပ်ငန်းတွေထိခိုက်မှုမရှိအောင်လည်းဂရုစိုက်လှုပ်ဆောင်နေတယ်လို့ဖော်ပြထားပါတယ်။အီရန်ဟာဒီလဆောပိုင်းမှာပဲတောင်ကိုဖောက်တိဆောက်ထားတဲ့ဖော်ဒိုဓာတ်ပေါင်းမှုရှိရာနေရာမှာသူ့ရဲ့နောက်ဆုံးထုတ်ယူရေနီယံတန့်စင်ဆက်အစ်စ်တွေကထပ်ဝက်လောက်ကိုတက်ဆင်ခဲ့တယ်လို့IAEA PP ဆိုင်ရာအမှုမြင့်ဆောင်ရေးအေဂျင်စီအစိုးရခံစားမှာဖော်ပြထားကြောင်း Rogers သတင်းမှာပြောပါတယ်။အီရန်က IAEA ကိုသူတို့ဟာလားမဲ့သတင်း၃ဘက်ကနေ၄ဘက်အတွင်းဖော်ဒိုဓာတ်ပေါင်းပုံမှာ IR6 ဘိုခွား38လုံးထပ်တက်ဆင်ပြီးတော့ယူရေနီယံတန့်စင်နှိုင်စွမ်းအမြန်တိုးမြင့်မှုလုပ်မယ်လို့အကြောင်းကြားခဲ့တာလို့ပြောပါတယ်။သူတို့ဟာနှစ်ရက်အတွင်းမှာပဲဆက်တဲ့နှလုံးကိုတက်ဆင်တာဖြစ်ကြောင်း IAEA ကလည်းအတည်ပြုခဲ့ပြီးဆက်ရည်တွေအခုဆိုအရင်ကတည်းကနဆဖြစ်သွားပြီလို့ IAEA အဖွဲ့ဝင်နိုင်ငံတွေစီတောက်ကြနေပေးပို့တဲ့အစီရင်ခံစာမှာဖော်ပြပါဗျ။ဒီအစီရင်ခံစာအများအတွက်ထုတ်ပြန်တာမဟုတ်ပဲအခွင့်ရှိသူကြည့်ဖို့ကန့်သက်ထားပါဗျ။အခုလို IR6 ဆက်တွေတိုးပြီးတက်ဆင်တာဟာဘုတ်ဖွဲ့ဝင်35နိုင်ငံပါတဲ့ IAEA ကဂျွန်9ရက် EN ပေါ်ချမှတ်ထားတဲ့တာမစ်ဆုံးဖြတ်ချက်ကိုလက်မခံကြောင်းပြတဲ့အနေနဲ့အီရန်ဘက်ကလည်းတုံ့ပြန်တာဖြစ်ပါတယ်။အမေရိကန်အစိုးရကတော့အီရန်နျူကလ িয়ার လက်နက်အစီအစဉ်တိုးမြှင့်လှုပ်ဆောင်မှုအရေးယူတဲ့အနေနဲ့ချက်တပရင်းနေမှာပဲလောင်စာဆီရောင်းဝယ်မှုပေါ်မှာပြတ်မှတ်ထားတဲ့ဒဏ်ခတ်မှုအသစ်တွေချမှတ်ထားပါတယ်။အိန္ဒိယနိုင်ငံနယူးဒေလီမှာမုတ်တုံမိုးတီးထန်စွာရွာတဲ့အတွက်တောက်ကြံတွေကဂန္ဒီနိုင်ငံတကာလက်ဆက်ရခေါင်းမိုးတစ်စိတ်တစ်ပိုင်းပြိုကျပြီးတဦးသေဆုံးရသလို6ဦးဒဏ်ရာရခဲ့ပါတယ်။အိန္ဒိယရဲ့အခြေဆုံးလက်ဆက်3ခုတွေကတစ်ခုဖြစ်တဲ့နယူးဒေလီအဓိကလက်ဆက်ရှိရာနေရာမှာ24နိုင်အတွင်းမိုးရင်6လက်မှရွာသွန်းတာပါဒါဟာပုံမှန်အဖြစ်နယူးဒေလီမြို့မှာဇွန်တစ်လလုံးရွာသွန်းလို့ရတဲ့မိုးရေပမာဏထက်3ဆပိုများပါတယ်တောက်ကြနဲ့ရွာတဲ့မိုးဟာနယူးဒေလီအတွက်မုတ်တုံရာသီမှာပထမဆုံးရွာတဲ့မိုးလို့အိန္ဒိယမိုးလေဝသဌာနကပြောပါတယ်မုတ်တုံရာသီကအိန္ဒိယမှာစက်တင်ဘာလကုန်ထိရှိပါတယ်တောက်ကြနဲ့မိုးကြောင့်လေဆိပ်အမှတ်1တန်မှန်အကြီးကျယ်ဖြစ်ရှိပါတယ်ဒေသဆန်တော်ချိန်မနက်9နာရီမှာလေဆိပ်ခေါင်းမိုးနဲ့အတူထောက်တန်းတွေပါပြိုကျတာပါကီလိုပြိုကျရာကနေထိကဒဏ်ရသူတွေကိုတော့ဆေးုံပို့ရပါတယ်။ဒီတမနာဝန်ဟာပြည်တွင်းလေကြောင်းခီးစင်တွေထွက်ခွာတဲ့နေရာပါ။ဒီလေကြောင်းခီးစင်တွေကိုရပ်ဆိုင်ထားပြီးပျက်စီးတွေကြားပိတ်မိသူတွေကိုကယ်ထုတ်ခဲ့ရတယ်လို့လေဆိပ်အာဏာပိုင်တွေကပြောပါတယ်။လေကြောင်းခီးစင်၈ခုတဲ့မနေ့ကိုဖျက်သိမ်းရပြီးခီးစင်48ခုကတော့မိနစ်40လောက်နောက်ကျပြီးမှထွက်ခွာနိုင်ကြတာဖြစ်ပါတယ
်။ဒေါက်ခင်မျိုးသက်ကထိတ်တန့်ရောက်တဲ့တဲ့တွေကိုကြီးညာပေးခဲ့တာဖြစ်ပါတယ်မြား။ American သမရရွေးကောက်ပွဲအကြိုစကားစစ်ထိုးပွဲအချိန်မှာပဲအခု American နိုင်ငံရေးစောင်းပါတပုတ်ကိုစတင်တိစက်ချင်ပါတယ်ဗျ။ American နိုင်ငံသားတွေရဲ့ခင်မွန်းဇနီးတို့ကိုနိုင်ငံကနေနှစ်မထုတ်နိုင်တဲ့ဥပဒေပြဋ္ဌာန်းပြီးအကာအကွယ်ပေးသွားမယ်လို့ American သမရဂျိုးဘိုင်ဒန်ကပြီးခဲ့တဲ့ဇွန်လ18ရက်နေ့တော့ကြီးညာထားပါတယ်။ကလင်းငယ်ဘွားကမိဘတွေနဲ့အတူ American ပြည်ထောင်စုကိုရောက်လာပြီးတရားမဝင်ရွှေ့ပြောင်းအခြေချနေထိုင်ကြသူတွေကိုအကာအကွယ်ပေးတဲ့ဥပဒေပြဋ္ဌာန်းတာစနစ်ပြည့်ကျင်နေဖြစ်ပါတယ်။ VOA သတင်းတောက်အနီတာပိုးဝဲပေးပို့ထားတဲ့သတင်းကိုကိုအောင်ကတင်ပြပေးထားပါတယ်မြား
။ဟာဗီယာကီရော့စ်ကက်စထရိုဟာမိဘတွေနဲ့အတူအသက်3နှစ်အရွယ်မှာအမေရိကန်ပြည်ထောင်စုကိုရောက်လာတာပါ။ တရားဝင်ဆက်ရွက်စာရန်အထောက်အထားမရှိဘဲရောက်လာတာကြောင့်အမေရိကန်နိုင်ငံသားမဖြစ်သူကက်ဆိုဟာသူတို့အပေါ်အကာအကွယ်ပေးတဲ့ဒါကာဥပဒေအရအခုအခါသူဟာ Texas ပြည်နယ် Houston ဆေးရုံမှာတူနာပြုအဖြစ်အလုပ်လုပ်ကိုင်နိုင်ပါပြီ
Saving American lives
ဒါကာဥပဒေကြောင့်သာအမေရိကန်တွေရဲ့အသက်ကိုကယ်တင်နေနိုင်တာပါဒီဥပဒေကြောင့်ငယ်စဉ်ကတည်းကနေကြီးပြင်းလာတဲ့အထိဒီတိုင်းပြည်ကိုကိုယ်အိမ်ရာအဖြစ်သတ်မှတ်ပြီးကျွန်တော်ချစ်တဲ့ဒီတိုင်းပြည်မှာတရားဝင်နေထိုင်ခွင့်နဲ့အလုပ်လုပ်ခွင့်ဖြင့်မိသားစုဘဝဖန်တီးခွင့်လည်းရနေတာပါ
American ပြည်ထောင်စုမှာကာလအတော်ကြာအထောက်အထားမဲ့နေထိုင်သူတွေ American နိုင်ငံသားတွေနဲ့အင်တာဗျူးပြီးတဲ့အခါနိုင်ငံသားဖြစ်လာဖို့နှစ်တော်ကြာအချိန်ယူရသလိုအခက်အခဲတွေလည်းရင်ဆိုင်ရတာပါဒါကြောင့် Biden ဆွေးရကဒီအခက်အခဲကိုဖြေရှင်းဖို့ကြိုးစားရမှာလူ9သိန်းလောက်အပေါ်တက်ရောက်ခဲ့ပါတယ်ဒီအစီအစဉ်ကိုဇွန်လ18ရက်နေ့မှာသမ္မတ Biden ကအင်ပီရိုမှာကြေညာခဲ့တာပါ
These couples have been raising families.
သူနှစ်ယောက်ကမိသားစုဘဝတွေကိုကူညီထောက်ပံ့ပေးနေတာပါ။ကလေးတွေကိုဖျားကြောင်ပို့ပါတယ်။ကျောင်းတက်ပြီးတော့ပညာရှာခိုင်းပါတယ်။ခွန်လဲဆောင်ပါတယ်။သူတို့နိုင်ငံကိုစင်နစ်မကအလုပ်ကြွေးပြုတ်ခဲ့ပါတယ်။ဒါပေမဲ့အမေရိကမှာစိုးရင်ထိတ်လန့်ပြီးမရေရာမှုတွေနဲ့ဖြတ်သန်းနေကြတာပါ။ကျွန်တော်တို့ဒါကိုပြုပြင်ရမှာဖြစ်ပြီးတော့ဒီကနေ့မှာပဲကျွန်တော်ပြောင်းလဲပြစ်ပါမယ
်။အထူးသဖြင့်ခုလိုရွေးကောက်ပွဲကျင်းပမယ့်နှစ်မှာလူဝင်မှုကြီးကြပ်ရေးမူဝါဒဟာအထူးမှန်တဲ့ကိစ္စပါ။ပြီးခဲ့တဲ့နှစ်20အတွင်းတောင်ပိုင်းမက္ကဆီကိုနယ်စပ်ကနေဝင်ရောက်ဖို့ကြိုးပမ်းသူအရေအတွက်ဟာအများဆုံးလဲဖြစ်လာတာပါ။အခုလိုရွှေပြောင်းသူတွေအလုံးအရေးနဲ့ဝင်ရောက်စီးနှင်းမှုဟာဘိုင်ဒန်ကြောင့်ဖြစ်တယ်လို့ Republican သမ္မတကိုယ်စားလှယ်လောင်းဖြစ်လာမဲ့ Donald Trump ကဆွဆွဲထားပြီးအမေရိကမှာကျန်းမာရေးပြဿနာတွေကြုံနေရတာ၊ရာဇဝတ်မှုတွေထူပြောလာတာ၊ငွေကြေးဖောင်းပွားလာတာ၊ယောဂဗျာကူးဆက်ပြန်ပွားလာတာနဲ့အကြမ်းဖက်ရန်လိုတိုက်ခိုက်မှုတွေတိုးလာတာဟာရွှေပြောင်းဝင်ရောက်သူတွေကြောင့်ဖြစ်တယ်လို့အထောက်အထားတစုံတရာပြတာမျိုးမရှိဘဲပြောရတယ်
An estimated 50%
ငွေကြေးဖောင်းပွားစီတဲ့အဓိကကြောင်းရင်းခမန်းကြီး90ရာခိုင်နှုန်းတော့ဟာနေထိုင်ခွင့်ထောက်ပံ့ပေးထားရတဲ့ဈေးများလို့ပါ Biden ကတရားမဝင်ရွှေပြောင်းဝင်ရောက်လာတာတွေကိုခွင့်ပြုထားသလိုအတိုးနှုန်းတွေမြင့်ထားတာကြောင့်ဈေးတွေတက်ကုန်တာပါ
ရွှေပြောင်းဝင်ရောက်သူတွေအရေးဆောင်ရွက်သူတွေကတော့ Trump ရဲ့ပြောဆိုချက်ကိုလက်မခံဘဲဒီလူတွေရဲ့လှုပ်ရှားကနေတဆင့် American စီးပွားရေးလက်ပတ်မှုပိုအားကောင်းစေပြီးတစ်နှစ်ကိုဒေါ်လာ73ဘီလီယံအပိုဆောင်အထောက်အကူဖြစ်စေတယ်လို့ပြောရတယ်
We estimate that if they were to be US citizens years down the line
အဲ့ဒီကလာရီမှာသူတို့သာ American နိုင်ငံသားတွေအနေနဲ့ရည်တည်နိုင်မယ်ဆိုရင်တနည်းကို5ဘီလီယံလောက်အထိထပ်တိုးသွားနိုင်ပါတယ်။အခုပြထမ်းမဲ့မူဝါဒအရသူတို့အနေနဲ့တရားဝင်နေထိုင်ခွင့်သူတို့အနေနဲ့အလုပ်လုပ်ကင်ခွင့်ရမယ်ဆိုရင် American စီးပွားရေးပိုပြီးအားကောင်းလာမှာပါ။ဒီလိုသာဖြစ်မယ်ဆိုရင် American တွေအားလုံးအတွက်အကျိုးရှိပါလိမ့်မယ်
။ Rebecca Shiha ရွှေပြောင်းအခြေချ American စီးပွားရေးလုပ်ငန်းရှင်မဟာမိတ်အဖွဲ့အကြီးကဲပါ။သူ့မိခင်ဟာအထောက်ထားမဲ့နေထိုင်သူဘဝမှာအနည်း20နီးပါးနေလာခဲ့တာဝါ
။ She was a doctor in China but for 19 years undocumented here she
တရုတ်မှာနေတော့ဆရာဝန်မှာအခု19နှစ်လုံးတရားမဝင်နေရတော့စားတောက်ဆိုင်တက်ကြီးခေဟာတက်ကြီးတွေကိုလိုက်လံပြုစုပေးတာသာလုပ်နိုင်ပြီးသူ့ရဲ့တက်ကြွနဲ့ပညာတွေအသုံးချလို့မရတော့ပါဘူးတကယ်လို့သာဒီကလူမှုအတိုင်းဝိုင်းကြာဆယ်စုနှစ်တွေနဲ့ချီနေထိုင်အလုံးလောက်ကိုင်လာသူတွေကိုတရားဝင်နေထိုင်ခွင့်အထောက်အထားသာပေးလိုက်မယ်ဆိုရင်စေးချောင်းပြန်တက်နိုင်ပြီးလူမှုအတိုင်းဝိုင်းကိုလည်းအလုံးကျွေးပြုမှာကြောင့်အမေရိကန်တွေအားလုံးအတွက်အကျိုးရှိပါတယ်
ဘိုင်ဒန်ဆွေရကဥပဒေကိုကုလိုပြင်ဆင်ပြဋ္ဌာန်းလိုက်တာကြောင့်တရားဝင်လှုပ်လှုပ်ခွင့်ရလာပြီးအမေရိကန်အဖြစ်ရည်တည်လို့ရမှကြောင့်ဝမ်းသာမိတယ်လို့ရွှေပြောင်းခြေချသူတွေကပြောပါတယ်ခင်ဗျာ
ကိုအောင်တင်ဆက်ခဲ့တာပါဗျာ VOA ကစနေမနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုဆက်လက်ပြီးကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ရေးသားနေကြလဲဆိုတာကိုကြည့်ကြအောင်ပါဦးကျော်စံသားကမူရင်းအသုံးလုံးနဲ့မူရင်းအာဘော်အတိုင်းထုတ်လွှင့်ပြထားပါတယ်ဗျာ
ဟုတ်ကဲ့ကျွန်တော်ပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့ဒီခိုင်မြောက်ပိုင်းအခြေအနေမြန်မာပြည်တွင်းစီရဲ့ဥတီယာနဲ့စစ်ကောင်စီရဲ့ရှေ့အလားအလာစတာတွေဖြစ်ပါတယ်အဲဒီကြားမှာပထမဆုံးပြောပြချင်တဲ့အကြောင်းအရာကတော့ What's really happening in Myanmar's northern Arakan ဒီခိုင်မြောက်ပိုင်းမှာအမှန်တကယ်ဘာဖြစ်နေသလဲဆိုတဲ့အကြောင်းစင်နဲ့ Paul Greene ရဲ့ရေးသားချက်ဖြစ်ပါတယ် theairy.com မှာဖတ်ရအောင်ပါတော်များများကရခိုင်မြောက်ပိုင်းမှာဘာတွေဖြစ်နေလဲဆိုတာသိတယ်လို့ထင်ကြပေမဲ့ကိုစီရောင်းကကိုပြောနေကြတယ်။မျက်မျက်တာရမရှိဘူးဆိုပြီးဆက်လက်စဉ်းစားဖို့အတွက်ဖြစ်တဲ့နည်းနဲ့ရုံးကန်နေတဲ့စစ်ကောင်စီလူမျိုးချင်းတွေ့ကြအောင်အမြန်ဆုံးလှုပ်ဆောင်နေတာ ရခိုင်နဲ့ရိုဟင်ဂျာတို့ဘလောက်ခိုင်ခိုင်မာမာခုခံပြီးစစ်ကောင်စီရဲ့လက်ကွက်ကိုဆောင်ရွက်နိုင်မလဲ။ဒါမှမဟုတ်စစ်ကောင်စီကျူးဆွဲရာကမ္မရုပ်ကြီးရုပ်တွေဖြစ်သွားနိုင်သလားဆိုတာပြီးခဲ့တဲ့မတ်လ26ရက်နေ့က AOD မှာသူရေးခဲ့တဲ့ဆောင်းပါးတစ်ပုဒ်ကိုကြင်ကြုံညွှန်းဖော်ပြပါရယ်။အခုမီဒီယာတွေကိုကြည့်ရင်စစ်ကောင်စီရဲ့လွတ်ရက်တွေအောင်မြင်နေတာကိုတွေ့ရတယ်။စွန့်ရောက်တဲ့ဆန့်ကျင်ဘက်အမြင်တွေအကြီးဆုံးနေပြီးသမသမကြတဲ့အမြင်တွေပြင်းပြင်းတင်မြုပ်နေတယ်။ဒါ190လောက်စိတ်ဓာတ်ဆစ်စင်ရဲ့အတွေ့အကြုံရှိလာခဲ့တဲ့စစ်တပ်ရဲ့လွတ်ရက်ပဲ X လို့ခေါ်တဲ့ Twitter လူမှုကွန်ရက်ပေါ်မှာမှတ်ချက်အများစုဟာအေကို genocide အပါအဝင်သူတို့ထင်မြတ်ဆွဲဆိုရေးသားနေကြတယ်။စစ်ကောင်စီရဲ့ရာဇဝတ်မှုတွေကိုတော့မဖော်ပြကြဘူး။ကမကောင်အကြောင်းမှားစွန်နဲ့ပဲပြပရောက်ရိုဟင်ဂျာတွေတကြွလှုပ်ရှားသူတွေကလည်းအဲ့ဘက်ကိုလိုက်ပန်နေကြပြီးအဲ့ဘက်ကလည်းဒေါသနဲ့ပြန်လဲတုံ့ပြန်တော့တိမမှုကပုံမအရှိန်မြင့်လာတယ်လို့ဆိုပါတယ်တကယ်လိုအပ်နေတာကဘက်ပေါင်းစုံကလူတွေဟာ embassy လို့ခေါ်တဲ့တစ်ဖက်လူရဲ့ရှုထောင့်ကဝင်ကြည့်ပြီးသူတို့ဘာကြောင့်ဒီလိုဖြစ်နေလဲဆိုတာကိုနားလည်သဘောပေါက်ကြဖို့လိုတယ်ဒီလိုပြောတော့တချို့ကလက်ခံဖို့ခက်ခဲလိမ့်မယ်ဒါပေမဲ့ဒီလိုဘက်ပေါင်းရှုထောင့်ပြောင်းပြီးကြီးမားဘယ်လိုတုံ့ပြန်ရမယ်ဆိုတာကိုပုံမကောင်းမွန်တဲ့ဗျူဟာချမှတ်နေမှာဖြစ်တယ်။စေယူပောက်တိုင်းအပြင်းထန်ဆုတ်ချနေကြရင်မြို့ကြီးစိမ့်နဲ့ဂုံယူဝင်ကြွားစွာတိုက်ပွဲဝင်နေရတဲ့သူတွေကိုကြောင်ပိတ်သလိုဖြစ်သွားပြီးပျော်ပြောင်းတဲ့သဘောထားကိုမှေ့မင်စေတယ်လို့လည်းပြောထားပါတယ်။စစ်ကောင်စီဟာသူတို့မနိုင်ရင်ရုပ်ပိုင်းဆိုင်ရာဝတ္ထုပစ္စည်းတွေကလူပူရေးရာအရာကအကုန်လုံးဖျက်ဆီးပစ်မယ်ဆိုတဲ့ချင်းတပ်မှုမျိုးနဲ့လုပ်နေတာဖြစ်တယ်။ဘူးစီတော်နဲ့စစ်တွေမှာရိုဟင်ဂျာတွေကိုအေးအဆင်ကြီးရဲ့လောက်ခိုင်းတယ်။စစ်ကောင်စီကကန့်ကွက်ခိုင်းတယ်ဆိုတာတွေကိုအေးကောင်းဆောင်တွေကသတိမမူမိပဲဒေါသနဲ့တုံ့ပြန်ကြတယ်။အဲ့နောက်စစ်ကောင်စီဟာသူတို့ကိုယ်တိုင်နိုင်ငံသားအဖြစ်အသိအမှတ်ပြုမထားတဲ့ရိုဟင်ဂျာတွေကိုစစ်မှုထမ်းခိုင်းတယ်။တချို့ရိုဟင်ဂျာတွေကစစ်ကောင်စီနဲ့ပူးပေါင်းတယ်ဆိုတော့ဒီလူတွေကိုငါတို့အကူအညီအကာအကွယ်ပေးနေရတာနဲ့သူတို့ဟာစစ်စာဖောက်တယ်လို့အေးကခံစားရတယ်တုံပြန်လက်စားချီတာတွေလုပ်တော့စစ်ကောင်စီနဲ့အတူပြပအခြေဆိုင်ရိုဟင်ဂျာဖွဲ့စည်းတွေကခေါင်းဆောင်တွေရောလူမျိုးနဲ့တွေကပါဒီတော့ကကိုလောင်စာထိုးသလိုပြန်လဲတုံပြန်ကြတယ်အေးရှိတော့ကဝင်ရောက်နားလဲပြင်းထန်ခြင်းမရှိတဲ့အတွက်မျိုးချစ်စိတ်ပြင်းထန်တဲ့အေးဟာကြောင်ပိတ်မိပြီးအခြေအနေကိုဆိုးသွားနိုင်တယ်ဒါပြင်နိုင်ငံကအရက်ဖက်အဖွဲ့စည်းတွေကလည်းရိုဟင်ဂျာတွေကိုသာလုံးဝအာယုံဆိုင်နေရတော့တခိုင်အရက်ဖက်အဖွဲ့စည်းတွေခွဲခြားပစ်ပယ်ခြင်းခံရတယ်ပြောင်းမလီကြောင့်တိုက်ခိုက်မှုကြောင့်ရိုဟင်ဂျာတွေမစေရခင်ထွက်မပြေးရခင်ရိုဟင်ဂျာမဟုတ်သူတွေသေဆုံးရပြီးသူတို့အိမ်တွေမရှိခံရတော့စားစရာမရှိနေစရာမရှိဖြစ်ခဲ့တာကိုတော့နိုင်ငံတကာအဖွဲ့အစည်းကဂရုမစိုက်ခဲ့ရဘူးဟို2013လုံးကလည်းနိုင်ငံတကာအကူအညီအဖွဲ့တွေဟာရိုဟင်ဂျာအရေးကိုသာအယုံဆိုင်ကြတော့ရခိုင်တွေနာကျင်ပြီးအချင်းချင်းအကြမ်းခံပြင်းစရာတွေဖြစ်လာခဲ့တယ်လို့ဆိုပါတယ်အခုမောင်တော်ကိုအေကအရက်ဖက်ထိခိုက်မှုမရှိသေးပဲတိုက်ခိုက်သိမ်းပိုက်ဖို့အတွက်အလုံးထုတ်ခေါ်ကြဖို့ပြောထားတယ်။တချို့တတ်နိုင်တဲ့ရိုဟင်ဂျာတွေဆိုရင်ရန်ကုန်အထိထွက်သွားကြတယ်။တချို့လည်းဘေးကင်းရာကိုသွားကြတယ်။တချို့ကြတော့အကြောင်းမျိုးမျိုးကြောင့်မရွှေ့ကြဘူး။အင်ကိုမစွန့်ပစ်ခဲ့ခြင်းသာဈေးမတက်နိုင်တာစစ်ကောင်စီဘက်တော်သားရိုဟင်ဂျာတွေနဲ့အာဆာရုကိုကြောက်ရတာအဆက်အရွယ်ကြီးသူတွေမပြောင်းရွှေ့ချင်ကြတာတွေလည်းပါတယ်။ပြည်မိနေသူတွေကိုအေးအကဲထုတ်ဖို့ကြိုးစားပေမဲ့ထွက်ပေါက်တွေအလုံးကိုစစ်ကောင်စီတပ်ဖွဲ့တွေနဲ့လက်လက်ကိုင်ရိုဟင်ဂျာတွေပိတ်ဆို့ထားတယ်တချို့ထွက်ပေါက်တွေမှာမိုင်းတွေထောင်ထားတယ်ဆိုတော့ရက်ဖက်ထိခိုက်မှုတွေကတော့ရှိလာနိုင်မှုမယ်တကယ်တမ်းအရေးတကြီးစတိပြုရမှာကရခိုင်နဲ့ရိုဟင်ဂျာအများစုလို့ဟာအချင်းချင်းကုသရောင်းဝယ်ကုလူဆက်ဆံပြီးငင်းငင်းညံ့ညံ့နေထိုင်ကြတာဖြစ်တယ်ဆိုတဲ့အချက်ပဲခဏတစ်ဖက်အမြင်ချင်းဖလှယ်ပြီးခေါင်းအေးအေးနဲ့ဆွေးနွေးနားလည်နိုင်ကြမယ်ဆိုရင်စစ်ကောင်စီရဲ့သွေးခွဲမှုကဆောင်ရှားနိုင်ရမှာဖြစ်တယ်ပဲလိုက်ပြောဆိုမှုတွေကိုစံအောင်လိုက်ပြီးပြောနေရမယ်ဆိုရင်တော့အကျိုးမရှိနိုင်ဘူးလို့ Paul Greening ကသုံးသပ်ထားတာဖြစ်ပါတယ်။ဆောင်းပါးရှင် Paul Greening ဟာနှစ်ပေါင်း20ကျော်အတွေ့အကြုံရှိတဲ့ကုလသမဂ္ဂအရာရှိကြီးတဦးဖြစ်ပါတယ်။2019က2020အထိစစ်တွေမျိုးမှာ IOM ခေါ်ရွှေပြောင်းထေရနေထိုင်သူတွေအရေးတောင်းဝန်ထမ်းဆောင်ခဲ့တဲ့ဖြစ်ပါတယ်ခင်ဗျာ
။
Conflict in Myanmar paves the way for a new way of democracy. Democracy landed in Myanmar Patipakha Swaya Kaunzine. The diplomat ma Thomas Wells Su Tene Michael Brindu Thunza Jekku Selepyo Pya Lovare. Nathau Nusepte ma Yukau Khan Swaya Wu Phyuk Chalai Jane. Tasete Pchilare Pidun Sika. Nangayi Khenjin Thikku Man Sabi Landi Gu Phunlai Da Pchidailu Surhavare.ပြည်ရင်းစစ်ပြင်းထန်နေပေမဲ့မြန်မာနိုင်ငံဟာဒီမိုကရေစီရောင်းချကိုလက်မြင်နေရပြီ။ပြည်သူတွေဆင်းရဲဒုက္ခမျိုးစုံကြုံနေရတော့လဲဒ င်လိုစစ်ဘက်ရဲ့ဘက်ခေါင်းဆောင်တွေအချင်းချင်းကတိကဝတ်ပြုသဘောတူညီရယူစရာမလိုတော့ပဲအလုံးပါဝင်တဲ့ဒီမိုကရေစီနိုင်ငံတွေအတွက်အခွင့်အလမ်းကိုမှန်းဆနိုင်ပြီဖြစ်တယ်။ဒေါ်ဆန်းစုကြည်ဒီမိုကရေစီမြန်မာတဲ့တစ်ခုနဲ့ဆင်းနေခဲ့ပေမဲ့သူ့လက်ထက်2021မတိုင်ခင်ကာလမှာလည်းမြန်မာနိုင်ငံမှာဒီမိုကရေစီမဖြစ်ထွန်းခဲ့သလိုဒီမိုကရေစီကိုပြပြသားသားဥတီခဲ့ခြင်းလည်းမရှိပဲစစ်တပ်ရဲ့ကြီးစိုးထုတ်ချက်မှုအောက်မှာလောင်ပိမ့်ပြီးလမ်းပျောက်နေခဲ့ခြင်းသာဖြစ်တယ်လို့ဆိုထားပါတယ်။တကယ်တော့အခုစစ်ကောင်စီကိုဆန့်ကျင်နေတဲ့အင်အားစုတွေဟာလည်းတချို့ကဒီမိုကရေစီကိုဥတီကျန်တချို့ကလူမျိုးစုအေးကျန်တချို့ကတော့လက်နက်ကင်ပြီးအနာရယူရေးစတာတွေမျိုးမျိုးကွဲလွဲနေစေဖြစ်တယ်။သူတို့အလုံးဟာသူ့ခေါ်မင်းအောင်လိုင်းရီဂျင်းအစုံကိုဖြုတ်ချဖို့လက်တွဲနေကြခြင်းသာဖြစ်ပြီးဒါဟာဒီမိုကရေစီရဲ့ပြည်ပြင်းပြသမှုအနေနဲ့ဖြစ်တယ်ဒီမိုကရေစီကိုအတိတ်ပဲဖွင့်ဆိုကြပုံနဲ့ကွဲလွဲနေကြတယ်အတူညီတဲ့အကျိုးစီးပွားအလိုက်ကိုယ်စနစ်ကိုလိုသလိုအတိတ်ပဲဆွဲဖွင့်ထားကြတယ်ဒါပေမဲ့စစ်အနာသိမ့်တာနဲ့တစ်ဆက်တည်းဖြစ်ပေါ်လာတဲ့ပဋိပက္ခတွေကမြန်မာဒီမိုကရေစီအနာဂတ်အတွက်နီလန်သစ်တွေပေါ်ထွက်လာစေတယ်စစ်တပ်ရဲ့ကြီးစိုးမှုကိုပြဋ္ဌာန်းထားတဲ့2010အချိန်ဥပဒေမျိုးမြန်မာနိုင်ငံရဲ့အခင်းအကျင်းမှာတွေ့ရတော့မှာမဟုတ်ဘဲအနာရှင်ခေတ်လွန်ဒီမိုကရေစီကိုမျောမှန်းလာနိုင်တယ်လူမျိုးစုတွေကာလတရှိကြုံတွေ့ခံစားကြရတဲ့ခံပြင်းနာကျင်မှုတွေကိုဗမာအများစုကလည်းပုံမနာလေသဘောပေါက်လာကြတယ်။သူတို့ကိုယ်တိုင်အဲ့ဒီနာကျင်ခံစားမှုတွေကိုကြုံတွေ့လာရတာဖြစ်တယ်။တည်ရင်မှလည်းတိုင်းရင်းသားအင်အားစုတွေဟာအနာမသိခင်ကအထက်ပုံမအင်အားကောင်းလာတဲ့အတွက် NUG နဲ့အပေါင်းမှာဗမာနိုင်ငံရေးခေါင်းဆောင်တွေအနေနဲ့အလုံးပုံမပါဝင်နိုင်တဲ့ Federal မှတ်တပါတခြားရွေးစရာနီလာမရှိတော့ဘူးဖြစ်လာတယ်။ဒီမိုကရေစီကိုပုံမပြည်ပြင်းပြင်းမှန်းဆလာရတယ်လက်တွေ့မှာလဲတော်လှန်ရေးအင်အားစုတွေစိမ့်ပိုက်ထားတဲ့ဒေသတွေမှာစစ်ကောင်စီအုပ်စုမှုအစားလူထုကိုစားပြုဒေသနာအုပ်ချုပ်ရေးကိုအစီအစဉ်အကောင့်ထဲပေါ်လာကြတယ်။ဥပမာစကိုင်းတိုင်းနဲ့ကယားပြည်နယ်ဘက်မှာဆိုရင်ဖက်ဒရယ်သဘောတရားကိုဒေသနာအစုအထက်မှာစမ်းသပ်ကျင့်သုံးပြီးဒေသဆိုင်ရာအရဖက်အဖွဲ့အစည်းတွေကစာနာမှုအကူအညီဖြန့်ဖြူးရေးအုပ်ချုပ်ရေးတို့မှပါဝင်ဆောင်ရွက်နေကြတယ်။ဒါရီဟာဒေသလိုက်ကွယ်လွယ်ပြီးဒီမိုကရေစီတကယ်ပြည်ပြင်းပြီးလို့မပြောနိုင်ပေမဲ့လွတ်လပ်ပြီးကြတဲ့မြန်မာနိုင်ငံမှာနှစ်ပေါင်း90အတွင်းရခိုင်တခါမှမဖြစ်ထွန်းပြခဲ့တဲ့အခြေအနေတွေဖြစ်တယ်လို့သုံးသပ်ထားပါရခင်ဗျာ။အားရှင်တွေဟာအော်စတြေးလျနိုင်ငံမဲလ်ဘန်တက္ကသိုလ်ကသုရေသီပညာရှင်တွေဖြစ်ကြပါရ။မြန်မာ from failed state to total collapse မြန်မာနိုင်ငံကြာရှုနိုင်ငံမှဒီလုံးဝပြတ်သုံးရသို့ဆိုတဲ့ခေါင်းစဉ်နဲ့ theglobalist.com မှာ Joshua Catlin စစ်ပြတ်သုံးတဲ့ကြောင့်နောက်ဆုံးပြောပြလိုပါရ။လုံးဝနှစ်နှစ်ကစပြီးစစ်ကောင်စီအခြေအနေပြောင်းလဲသွားခဲ့တယ်။စစ်ပွဲမှာရှုံးနေတာဒါမှမဟုတ်ဖွတ်အတွင်းမှာပြိုကွဲသွားနေတယ်။စစ်ကောင်စီကိုအဓိကလက်နက်ထောက်ပံ့နေတဲ့ရုရှားဟာယူကရိန်းစစ်ပွဲကြောင့်တိတ်မထောက်ပံ့နိုင်တော့ဘူး။နောက်ကိုရီးယားလည်းထင်သလောက်အပြည့်မပေးနိုင်ဘူး။တော်လိုင်းအင်အားစုတွေကတော့စစ်ကောင်စီကစစ်မြင့်လက်နက်တွေကိုသိမ်းပိုက်ရရှိပြီးပုံမအင်အားကောင်းလာကြတယ်။တရုတ်ကတော့စစ်ကောင်စီကိုပံ့ပိုးတဲ့ဆိုပေမဲ့စစ်ကောင်စီဆက်လက်တည်တံ့နိုင်ပါမလားဆိုတာသံသယဝင်လာပြီးအတိုက်အခံတွေနဲ့ထိတွေ့လာတယ်။ဒီကုန်းချုပ်အနေနဲ့ကတော့စစ်ပွဲဟာမပြီးဆုံးသေးဘူး။ဒါပေမဲ့အချိန်တော့နီးကပ်လာပြီ။အခုကြာရှုနိုင်ငံလို့ပြောနေတဲ့မြန်မာနိုင်ငံဟာစစ်ပွဲရရဆိုင်ပြီးပြည်တွင်းပြောင်းရွှေ့နေထိုင်ရသူတွေများပြားလာတယ်။ဝန်ဆောင်မှုရန်တရားလည်းလုံးဝပြတ်ပြတ်နေတဲ့အချိန်မှာပြည်ပနိုင်ငံတွေအနေနဲ့စစ်ကောင်စီရှုံးနေသွားရင်ဒါမှမဟုတ်သူတို့အချင်းချင်းကြာပြူကွဲသွားရင်ဘာဆက်လုပ်မလဲဆိုတာကြိုတင်ပြင်ထားသင့်ကြတယ်။မြမပြည်ဖုံဖြိုးတွတ်တက်လာရင်အကျိုးအများရနိုင်တယ်ဆိုတဲ့ပြည်ပနိုင်ငံတွေအနေနဲ့စစ်ကောင်စီအလွန်ကာလအတွက်ကြိုတင်ပြင်ထားသင့်တယ်။ဒါမှမဟုတ်ရင်တော့စစ်ကောင်စီဆန့်ကျင်ဘက်တွေအချင်းချင်းတိုက်ခိုက်ကောင်တိုက်ခိုက်လာတဲ့အခြေအနေမျိုးရရှိသွားလိမ့်မယ်လို့ဆောင်းပါရှင် Joshua Catlin စီကသုံးသပ်ထားတာဖြစ်ပါခင်ဗျာ
။ကုလပါတကတော့လှုပ်ပဲဖြစ်ပါခင်ဗျာ။နောက်တစ်ပတ်မှဘယ်လိုများသုံးသပ်လာကြအောင်လဲဆိုတာကျွန်တော်စောင့်မျှော်လိုက်ကြပါသေးရဲ့။အားလုံးကိုကျေးဇူးတင်ပါတယ်။
ဦးကျော်စန္ဒာစူးစီးတင်ပြသွားတာပါညာအခုတော့အမေရိကန်သမ္မတရွေးကောက်ပွဲအကြောင်းမြန်မာအမေရိကန်တွေရဲ့တုံ့ပြန်ချက်အမြင်တွေကိုကြည့်အောင်ပါဗျ2024ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရန့်တို့ရဲ့ပထမဆုံးစကားဆက်ထိုးပွဲကိုဇွန်လ29ရက်နေ့ညကဂျော်ဂျီယာပြည်နယ်အတ္လန်တာမြို့က CNN သတင်းဌာနစတူဒီယိုထဲမှာကျင်းပခဲ့ကြတာကိုစောင့်ကြည့်ကြတဲ့အထက်မှာအမေရိကန်ရောက်မြန်မာနယ်ပွားတွေလည်းပါပါတယ်လက်ရှိသမ္မတနဲ့သမ္မတဟောင်းနှစ်ယောက်တို့ရဲ့မျက်နှာချင်းဆိုင်မြင်းခုံဆွေးနွေးချက်ပေါ်မြန်မာအမေရိကန်ချုပ်ရဲ့အမြင်တွေကိုအခုအတန်လွှင့်ချိန်မတိုင်ခင်မှာပဲကျွန်တော်ကမေးမြန်းပြီးတော့စူးစီးတင်ဆက်ထားပါတယ်ခင်ဗျာအမေရိကန်ပြည်သူ48သန်းလောက်ကစောင့်ကြည့်ခဲ့ကြတယ်လို့ CNN သတင်းဌာနကထုတ်ပြန်ထားတဲ့ဒီစကားစတိုးပွဲဟာသ
ဘိုင်ဒန်ထရန့်ပထမအကြိမ်ဆုံခဲ့တဲ့2020ခုနှစ်တုန်းကတည်းကကြည်သူအရေအတွက်34ရာခိုင်နှုန်းကျဆင်းသွားတာပါ။အရင်တစ်ခေါက်တွေ့တုန်းကတော့ဘိုင်ဒန်ဟာသမ္မတလောင်းရှင်ပြိုင်သူအဖြစ်အဲ့တုန်းကသမ္မတဖြစ်တဲ့ထရန့်ရဲ့ဆွမ်းဆောင်ရည်မှတ်တမ်းတွေကိုအသေးစိတ်ထောက်ပြနိုင်ခဲ့ပေမဲ့ဒီတစ်ခေါက်မှာတော့စကားပြောဆိုအောင်မှအာမံမတွေ့ရဘူးလို့စောင့်ကြည့်ကြသူတွေကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာဆယ်စုနှစ်ပေါင်းများစွာအခြေချနေထိုင်ပြီးအမေရိကန်နိုင်ငံရေးလှစ်လာစောင့်ကြည့်နေတဲ့ဒေါက်တာတင့်ဆွေကတော့သူစောင့်ကြည့်ခဲ့သမျှစကားစစ်ထိုးပွဲတွေမှာဒီပွဲကအားအနည်းဆုံးလို့ရှုမြင်ပါတယ်
။ကျွန်တော်နားထောင်မှုသမျှသမ္မတဒီစကားစစ်ထိုးပွဲမှာဒီပွဲမနေ့ညပွဲအညံ့ဆုံးလို့ကျွန်တော်ယူဆပါတယ်။ညံ့တာကနှစ်ယောက်လုံးညံ့တယ်လို့ကျွန်တော်ယူဆပါတယ်။အဲဘိုင်ဒန်ချုပ်ပြီးတော့ထရမ့်နိုင်တယ်လို့သုံးသက်ချက်ကိုလို့တော့ကျွန်တော်သဘောမတူဘူး။ကျွန်တော်မြင်တာကတော့နှစ်ယောက်လုံးရှုံးတယ်လို့ကျွန်တော်ယူဆပါတယ်။နှစ်ယောက်လုံးဟာအသက်အလွန်ကြီးကြတဲ့အတွေ့အားရမနေမပါဘူးဒါဟာစိတ်ဝင်စားမှုနည်းစေတဲ့အချက်တစ်ခုဖြစ်ပါတယ
်စကားစစ်ထိုးပွဲတစ်လျှောက်မှာပြိုင်ပွဲနှစ်ယောက်ဟာအပြန်အလှန်တိုက်ခိုက်ပြောဆိုကြပေမဲ့သမရဟောင်းထရန့်ကပိုပြီးရှင်းရှင်းပြပြထိုးနှက်နိုင်တယ်လို့အမေရိကန်မီဒီယာတွေကတော့သုံးသပ်ကြပါတယ်ဒီပွဲမှာတယောက်နဲ့တယောက်လဲလိန်ညာတယ်ဆိုပြီးဆွဆွဲကြပါတယ်စကားစစ်ထိုးပွဲပြီး CNN စတန်ရတော့ထရန့်က68ရာခိုင်နှုန်းနဲ့အပြတ်သက်အနိုင်ရတယ်လို့ဆိုထားပြီးဒီအခြေအနေကဒီမိုကရက်တစ်ပါတီထောက်ခံသူတွေကြားဘိုင်ဒန်ရဲ့ဆွမ်းဆောင်ရည်ကိုမေးခွန်းထုတ်တာတွေဖြစ်စေလို့ဆိုပါတယ်။အမေရိကန်မှာနှစ်များစွာအခြေချနေထိုင်နေတဲ့ဒီမိုကရက်တစ်အားကောင်းတဲ့နယူးယောက်ပြည်နယ်မှာနေထိုင်သူဦးတန်းအောင်ကတော့ဂျိုးဘိုင်ဒန်ရဲ့လုပ်ရည်ကိုင်ကိုမေးခွန်းထုတ်ပါတယ
်။ငါကဂျိုးဘိုင်ဒန်ကိုတိုးလို့ဖြစ်ပေမဲ့မင်းညကတော့ကျွန်တော်တို့သူ့ဖက်ကိုပါဖို့ကိစ္စကနည်းနည်းလေးပိုလျော့သွားတယ်လို့ကျွန်တော်ထင်တယ်ပေါ့နော်။ဘာလို့လဲဆိုသူ့ကိုမချိုက်လို့မုန်းလို့လည်းမဟုတ်ဘူး။ဒါပေမဲ့သူဖြစ်နိုင်တဲ့နမ်လာမင်းနေပေါင်း၄နှစ်တောင်မှသူကဆက်လုပ်ရမယ့်ကိစ္စမှာအာသူတကတူကရဲအတွက်လည်းအခက်အခဲရှိမယ်လို့ကျွန်တော်ထင်တယ်ပေါ့နော
်ဘိုင်ဒန်ကထရန့်ရဲ့အားနည်းချက်ကိုတော့တိကျထောက်ပြနိုင်တာမျိုးမတွေ့ကြရဘူးလို့ဒေါက်တာတစ်ဆွေကလည်းယူဆပါတယ
်ဘိုင်ဒန်ကလည်းညံ့တာကဒီအလွန်အားနည်းချက်တွေဖြစ်တဲ့ထရန့်မြအားနည်းချက်တွေဖြစ်တဲ့ရာဇဝတ်မှုကိစ္စတွေလည်းကောင်းကောင်းသူကဟိုခြေပနိုင်ခြင်းမရှိဘူးထောက်ပြနိုင်ခြင်းမရှိပါဘူးနောက်ဒုတိယချက်ကနှစ်ယောက်လုံးဟာအချက်အလက်လေမှားယွင်းရတယ်လို့ကျွန်တော်ယူဆပါတယ်။ဘိုင်ဒန်တင်ပြအဲထရန့်တင်ပြတဲ့အချက်လက်တွေမှားတယ်လို့ဘိုင်ဒန်ဘက်ကလည်းအာသာသူ့အာသာနိုင်တဲ့အချက်တွေကိုဆုတ်ကင်ပြီးတော့ချက်နဲ့လက်နဲ့တင်ပြခြေပနိုင်ခြင်းမရှိဘူးလို့မြင်ပါတယ
်။ဒီစကားစစ်ထုတ်ဘက်မှာသူပြောချင်တဲ့ကိစ္စတွေကိုပဲဥတည်ပြီးတော့ဥပမာလူဝင်မှုကြီးကြပ်ရေးပြဿနာနဲ့ယူကရိန်းရုရှားစစ်ကိစ္စကိုပဲဇောင်းပေးပြီးပြောသွားတာတွေ့ရတယ်လို့ဒေါက်တာတင့်ဆွေကထောက်ပြပါတယ်။ဦးတန်းအောင်ကလည်းအလားတူရှုမြင်ပြီးဒီချက်ကထရန့်ရဲ့နီးပရိရဲ့ဖြစ်တယ်လို့ယူဆရဲဆိုပါတယ်။သူဟာမိကုန်းတွေကိုသူဖြည့်ရှင်တဲ့ပုံစံကိုရောက်အောင်လှက်ပတ်ပြောသွားတာတွေ့ရတယ်လို့ဦးတန်းအောင်ကပြောပါတယ
်။ဥပမာအဖြစ် तू ကသူ့ကိုမေးတယ်။ဒီရွေးကောက်ပွဲဟာဘသူနိုင်နိုင်လက်ခံယူမလားလက်ခံနိုင်လက်ခံမလားဆိုပြီးတော့မှမေးတဲ့မေးခွန်းကို तू yes or no ဖြေရမယ်အစား तू ကပြောလဲဆိုဂျိုးဘိုင်ဒန်ကမကောင်းတဲ့အကြောင်းကိုဝေးပတ်ပြီးတော့မှဖြေတာတွေ့ရတယ်ပေါ့နော်နောက်ဆုံးကြမှာပဲအဲ့ဒီဒါအမမရရပေါ့နော်နောက်ဆုံးကြမှာဖြေတဲ့ခါကျတော့မေးတဲ့ချင်းချင်းမေးတဲ့ခါပိတ်ပြီးမေးတဲ့ခါကျမှပဲမြတ်တာမယ်ဆိုရင်လက်ခံမယ်ဆိုတော့က तू yes or no နဲ့မဖြေဘူးဆိုတော့ကျွန်တော်တွေ့ရတယ်
တဖက်မှာလည်းသမရလောင်းနှစ်ဦးလုံးရဲ့အချက်လက်အခြေပြုပြောဆိုချက်တွေမှာအားနည်းချက်တွေရှိနေတာကိုစကားစစ်ထိုးပွဲပြီးအမေရိကန်မီဒီယာတွေမှာ fact check ဆိုပြီးအမှန်အချက်လက်နဲ့တိုက်ဆိုင်စစ်ဆေးထောက်ပြကြတာတွေရှိပါတယ်။ဥပမာသမရဟောင်းထရန့်ကသူ့လက်ထက်မှာအမေရိကန်စီးပွားရေးကသမိုင်းတစ်လျှောက်အားအကောင်းဆုံးဆိုပြီးပြောတာမျိုးနဲ့သမရဘိုင်ဒန်ကသူ့လက်ထက်ကဘာတဝန်းကစစ်မြေပြင်တွေမှာအမေရိကန်စစ်သားတွေအသက်မဆုံးရှုံးရဘူးလို့ပြောဆိုချက်တွေကိုထောက်ပြကြပါတယ်။2024ခုနှစ်ရွေးကောက်ပွဲရဲ့သမရလောင်းနှစ်ဦးလုံးအမေရိကန်သမိုင်းမှာအသက်အကြီးဆုံးသမရဖြစ်နေတာတွေကိုထောက်ပြကြပါတယ်။လက်ရှိမှာဒီမိုကရက်တစ်ဘိုင်ဒန်က81နှစ်နဲ့ရီပပ်ဘလစ်ကန်ထရန့်က88နှစ်ရှိနေပါပြီ။မြန်မာနယ်ပေါ်ဦးတန်းအောင်ကတော့အသက်ပြတ်နာတဲ့အီချင်းပိုင်းကိုပို့ပြီးထောက်ပြပါတယ်
။ဒေါ်နယ်ထရမ့်ကအမှန်ကန်ပြောတဲ့အပိုင်းတွေမှာအားနည်းချက်ရှိတယ်။အဲ့ဒီအပိုင်းအားနည်းချက်ရှိတယ်။ဒါပေမဲ့ဂျိုးဘိုင်ဒန်ကျတော့သူလိုချင်တဲ့အရာကိုပြောတာလားသူများပြောခိုင်းလို့ပြောတာလားဆိုပြီးတော့မှသူတွေဝေဖန်မှုကိုကြားတဲ့ခါမှာသူရဲ့အသက်ကြီးမှုကိုလည်းသူများတွေအများကြီးဝေဖန်တယ်ပေါ့နော်အသက်ကြီးလို့ပြောချင်တာတော့မဟုတ်ဘူးဒါပေမဲ့အသက်ကြီးတဲ့လူတွေထဲမှာလည်းကျွန်တော်တို့ဒီအမေရိကန်နိုင်ငံမှာ Ronald Reagan တို့ဆိုရှင်ဘလောက်ချိဟိုဟာအောင်မြင်တဲ့စီးပွားရေးလုံးကနိုင်ငံရေးကိုသူလှုပ်ဆောင်နိုင်ခဲ့တယ်ပေါ့နော်အသက်ကြီးလို့တော့ကျွန်တော်တို့အပြစ်အရန်ပြောလို့မရဘူးဒါပေမဲ့သူဦးချင်းရဲ့ဆွမ်းဆောင်ရည်ကိုပဲကျွန်တော်တို့အဓိကပြောရမလို့ရှိပါတယ
်တခါအမေရိကန်ရွေးကောက်ပွဲရလဒ်ရဲ့မြမအရေးပေါ်တက်ရောက်နိုင်ခြေကိုတော့အစိုးရနဲ့လွှတ်တော်မူဝါဒတွေကိုချုံးကြည့်ရင်သိပ်ကွာကြီးမဟုတ်နိုင်ဘူးလို့မြမအတိုင်းဝိုင်းကယူဆပါတယ်နယူးယောက်ပြည်နယ်မှာနှစ်များစွာနေထိုင်နေတဲ့ဥတ္တောင်ကတော့သူ့အတွေ့အကြုံအရမြမအရေးအတွက်ဆိုရင်ဒီမိုကရက်တွေကပိုးချင့်ခဲ့ရတာလွယ်ပြီးရီပဘလစ်ကန်တွေကတော့နည်းနည်းပိုခက်ပေမဲ့သမရအဆင့်အနေထားမှာတော့တိတ်ကွာချမှာမဟုတ်ဘူးလို့ရှင်းပြပါတယ်နိုင်ငံရေးလေလာသူဒေါက်တာတင့်ဆွေကတော့ပြီးခဲ့တဲ့သမိုင်းကြောင်းတစ်လျှောက်ဆောင်ရွက်ချက်တွေကိုကြည့်မယ်ဆိုရင်မြမအရေးပြဋ္ဌာန်းတဲ့ဘာမားအက်လိုမျိုးကိုကနဦးအစပြုခဲ့တာကဒီမိုကရက်တစ်သမရဘီလ်ကလင်တန်ဖြစ်တယ်လို့နောက်ထပ်ဒီမိုကရက်သမရဖြစ်တဲ့ဘရက်အိုဘားမားလက်ထက်မှာလည်းမြမပြည်တိသွားခဲ့တာကိုသူကထောက်ပြပါတယ
်သို့တော်လည်းပဲဘယ်သမတဘယ်ပါတီကသမတတက်တယ်ဗမာပြည်အရေးကတော့တိတ်ကြီးကြီးကြေကြေပေါ့နော်ဟိုဖြစ်လာစရာလို့ကျွန်တော်မထူသူတို့ကဒေတာတွင်ဒေတာဆန်ရနိုင်ငံရေးရပထဝီနိုင်ငံရေးကိုတွက်ပြီးလုပ်လိမ့်မယ်အဲ့ဒီမှာတော့အခုအမေရိကန်ကဗမာပြည်နဲ့ဆိုင်တဲ့ policy ကတော့ဒီ Indo Pacific ဆိုတဲ့အဲကိစ္စပေါ့နော်အဲ့ဒါကတော့ Trump လက်ထက်တည်းကစတာဘိုင်ဒန်လည်းအဲ့ဒါဆက်လုပ်တယ
်သမရလောင်းစကားဆက်ထိုးဘက်မှာတော့နိုင်ငံတကာကပြဿနာတွေအကြောင်းဆွေးနွေးညှင်းခုံကြရမှာကမ္ဘာထိပ်တန်းအရေးဖြစ်နေတဲ့ Gaza စစ်ပွဲလိုကိစ္စမျိုးမှာတော့သမရဟောင်း Trump ကတိကျပြတ်သားတဲ့ဖြေရှင်းချက်မျိုးချမပြနိုင်သလိုလက်ရှိသမရဘိုင်ဒန်ကလည်းရှင်းလင်းတဲ့အမြင်မျိုးမပေးနိုင်ခဲ့ဘူးလို့လေလာသူတွေကသုံးသပ်ကြပါတယ်ဒါပေမဲ့အမေရိကန်နိုင်ငံကြီးမူဝါဒထဲမှာတောင်တရုတ်ပင်လယ်ဘင်္ဂလားပင်လယ်အော်ဘဟုပြုတ်ပြီးအမေရိကန်အကျိုးစီးပွားရှိတဲ့အရှပ်ပစိဖိတ်ဒေသနဲ့လွှမ်းခြုံစဉ်းစားမှာဖြစ်လို့နောက်တက်မဲ့အမေရိကန်သမ္မတအနေနဲ့မြမအရေးကိုလည်းတစိမ့်တည်းတည်းထဲ့သွင်းစဉ်းစားဖို့မြမအမေရိကန်တွေကမျှော်လင့်နေကြတယ်လို့ဆက်လက်တိုက်တွန်းနှိုးဆော်သွားမယ်လို့လည်းပြောကြပါဗျာ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးတော့ထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်တဲ့တွင်တွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ blue mark အပြာရောင်အမှတ်လေးပါတာသတိပြုစီချင်ပါတယ်ရှင်။ VOA သတင်းတွေပိအသက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်။ VOA မြန်မာပိုင်းစီစဉ်ရဲ့စနေမနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်များ။အခုတော့အပတ်စဉ်ကဏ္ဍတွေလှည့်ကြပါပြီ။ထွတ်တဆုံတဲ့အမေရိကန်တခွေနဲ့သိပ္ပံနဲ့နီးပညာကဏ္ဍတွေမတင်ဆက်မိမှအမျိုးသမီးကဏ္ဍနဲ့စတင်ပါမယ်။အလုံသမားရေးလှုပ်ရှားသူအမျိုးသမီးတူပြောပြတဲ့ထောင်တွင်းအတွေ့အကြုံကြောင့်ကြားရမှာပါ။စစ်တပ်အနာသိမ်းမှုကိုဆန့်ကျင်တဲ့အလုံသမားတပိတ်နဲ့ရန်ကုန်လူထုတပိတ်တွေမှာပါဝင်လှုပ်ရှားနေတော့မှာပဲ။စစ်ကောင်စီလုံခြုံရေးတပ်ဖွဲ့တွေကသူတို့စီးလာတဲ့ကားကိုနောက်ကနေလိုက်တိုက်ပြီးဖမ်းဆီးတာခံခဲ့ရတယ်လို့စစ်ကြောရေးမှာပုံစံမျိုးမျိုးနဲ့နှိပ်စက်ဆစ်ဆေးတာတွေခံခဲ့ရတယ်လို့အလုံသမားရေးလှုပ်ရှားသူမတ်ခိုင်တင်စာအေးကပြောပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာအလုံသမားတမကအဖွဲ့ချုပ်CDUM ရဲ့ဆက်သွယ်ရေးဌာနတာဝန်ခံတူဖြစ်တဲ့မတ်ခိုင်တင်စာအေးဟာအင်းစိန်ထောင်ထဲမှာရှစ်လတရားရင်ဆိုင်ခဲ့ရပြီးထောင်နှံ၃နှစ်ချမှတ်ခံခဲ့ရတာဒီနှစ်ဧပြီလကလွန်ကြီးနဲ့ပြန်လွတ်လာခဲ့တာပါသူကြုံတွေ့ရတဲ့အခြေအနေတချို့ကိုဒီသတင်းပတ်မျိုးသမီးကဏ္ဍမှာမတ်ခင်ဖြူထွေးကဆက်သွယ်မေးမြန်းတိဆက်ထားပါတယ်ခင်ဗျာ
There's a path we must choose sometime. Gotta stand up and fight sometime.
တော့မခိုက်ပစ္စာအေးကဒီနှစ်ထဲမှာပါပေါ့နော်ပြီးခဲ့တဲ့လပိုင်းမှာရှိအောင်ပါပေါ့အချင်းထောက်ကနေပြီးတော့ပြန်ပြီးတော့လွတ်လာတယ်လို့သိရတယ်။ဆိုတဲ့အခါကျတော့အချင်းထောက်ရဲ့အတွေ့အကြုံတချို့ ਨੇ ဘယ်လိုပုံစံနဲ့အဖမ်းခံရပြီးတော့ဘယ်လိုဖြတ်တန်းခဲ့ရတယ်ဆိုတဲ့အတွေ့အကြုံတချို့ကိုမိမိကဏ္ဍမှာအခုလိုညွှန်ဝေပေးတဲ့အတွက်လည်းကျေးဇူးများကြီးတင်ပါတယ်။ဆိုတော့ပထမဆုံးမေးချင်တာကတော့ဆက်ပြီးတော့အဖမ်းခံရတဲ့အချိန်ပေါ့နော်ဘယ်လိုပုံစံနဲ့အဲဘာကြောင့်အဖမ်းခံရတယ်ဆိုတော့အရင်ဆုံးအချင်းချုပ်လေးပေါ့ပြောပြပေးပါမယ
်ဟုတ်ကဲ့ပါအာဒီ2021မှာစစ်အာဏာရှင်သိမ်းပြီးတဲ့အချိန်မှာပေါ့လေအာကျွန်မရဲ့မိခင်ဖွဲ့စည်းဖြစ်တဲ့ဒီမြန်မာနိုင်ငံလုံးဆိုင်ရာအလို့သမားတမက္ကများဖွဲ့ချုပ်ကနေပြီးတော့ဒီ2020နိုဝင်ဘာလမှာကျင်းပခဲ့တဲ့ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲရလဒ်ကိုအပြည့်အဝထောက်ခံကြောင်းနဲ့ဒီစစ်အာဏာရှင်ပါဝင်နေတဲ့သုံးဝင်ဆိုင်ရန်တရားနေကိုယ်စားလှယ်အဖြစ်နဲ့နှုတ်ထွက်ကြောင်းကိုထုတ်ပြန်ကြေညာခဲ့ပါတယ်။အာဒီအတွက်ကျမတို့တွေကဒီ CDM မော့လေး အာအာနာဖီဆိုင်ရေးလှုပ်ရှားမှုတွေမှာဝန်ထမ်းတွေအလုပ်သမားတွေပြည်သူတရက်လုံးပါဝင်ဖို့အတွက်ကိုကျွန်တော်တို့လှုံ့ဆော်ခဲ့တယ်ဒီ
ဟုတ်ကဲ့အကျမတရားရင်ဆိုင်လို့အပြီးမှာကျမဒီအင်းစိန်ထောင်မှာတနှစ်နေရပါတယ်ပြီးတော့ကျမနောက်တရားဝတီထောင်ထောင်မြောက်တနှစ်ပို့တယ်ပေါ့လေပို့ပြီးကျမဒီနှစ်နှစ်အကြာမှာဒီနှစ်ထောင်နှစ်ဆက်လေးဧပြီလမှာကျမပြန်ပြီးတော့တရားဝတီထောင်ကနေပြန်လဲလွတ်မြောက်လာပါတယ်ရှင့်ဆိုတော့အဲ့ဒီမှာအမျိုးသမီးအချင်းသူတွေအဓိကကြုံရတဲ့အခက်အခဲဆိုလို့ရှင်ဘာတွေဖြစ်မလဲရှင်ကျင်းထောင်ထဲမှာ ဒီထောင်တွင်းမှာဆိုလို့ရှိရင်တော့အဓိကအဖြစ်ဆိုရင်နိုင်ငံရေးအကျဉ်းသမားတွေကိုပြင့်မှတ်ထားပြီးတော့မျိုးစုံဖိနှိပ်နေရမျိုးတွေရှိပါတယ်ရှင့်အထူးသဖြင့်ပြောမယ်ဆိုကျမတရားဝတီထောင်ထောင်ပြောင်းပါဝါတုံးဟာဆိုရင်ကျမတို့ရောက်ရောက်ချင်းဒီထောင်ဝင်နှန်းတွေကဝိုင်းရိုက်တယ်ပေါ့လေခပတ်တွေပါတယ်နံမတ်တုတ်တွေပါတယ်ထီးတွေလည်းပါတယ်ဝိုင်းရိုက်တာမျိုးတွေရှိတယ်ပြီးတော့ကျမတို့ရဲ့စား
ယ်အဲ့ဒါကြီးလည်းရှိတယ်ပြီးတော့ကျမတို့ဒီကျမတို့ပြောင်းတော့ဆိုရင်မိုးရာသီပေါ့လေမိုးရာသီဆိုတော့ကျမတို့ဒီအောက်မှာရှုံ့ပွက်တွေရှိတယ်ရှုံ့ပွက်တွေမှာကျမတို့ကိုဒီတိုင်းအကြအချိန်ကြာမြင့်စွာပုံစံထိုင်ခိုင်းတာမျိုးတွေအထိကိုနှိမ့်ဆက်ညှဉ်းပန်းတာရှိပါတယ်အဓိကပြောရမယ်ဆိုလို့ရှိရင်တော့ဒီထောင်ထဲမှာကကျန်းမာရေးစောင့်ရှောက်မှုကလုံလုံလောက်လောက်မရရှိပါဘူးဒီအမျက်စီတို့သွားတို့ဝမ်းတို့ပေါ့လေပြီးတော့ရှားနာယောဂတွေကျမတို့အပြင်းထန်ခံစားရပါတယ်အထူးသဖြင့်ဒီအမျိုးသမီးတွေရဲ့တအိမ်ယောဂလိုမျိုးပြီးတော့တွေးရနေတဲ့ယောဂမျိုးတွေကိုဒီအချိန်မီကြီးစုစစ်ဆေးပေးခြင်းမရှိတဲ့အတွက်ကျမရဲ့အခြေအနေတွေကပိုပြီးတော့ဆိုးလာပါတယ်အင်းစိန်ထောင်မှာပေါ့လေကျမရဲ့တငယ်ချင်းနိုင်ချင်းအမျိုးသမီးတယောက်ကတအိမ်မှာအလုံးတွေ့ပါတယ်အဲ့တော့ကျမတို့ तू ကဒီတိုင်အလုံးကိုစေကူတမှုတောင်းတယ်အင်းစိတ်ထားမပေးဘဲနဲ့ထောင်ပြောင်းပို့လိုက်တယ်ကျမနဲ့အတူအခုသူတရားဒီထောင်မှာတဲ့အိမ်ထုတ်လိုက်ရတဲ့အနေအထားတိဖြစ်သွားပါတယ်ရှင်ပြီးတော့ဒီကိုဝင်ဆောင်အမျိုးသမီးတွေပေါ့လေနိုင်ချင်းတွေဆိုလို့ရှိရင်ဒီမတရားရိုက်နှက်ဖမ်းဆီးရယ်ပြီးတော့ဒီမတရားအမိန့်ချတယ်အဲ့တော့ထောင်တွင်းမှာမီးဖွားရတယ်ရှင်မီးဖွားတဲ့ခါကျတော့အာဟာရမပြည့်စုံဘူးဒီဆေးဝင်နှန်းတွေကကျွမ်းကျင်မှုမရှိတဲ့အတွက်ခလေးရရက်ပိုင်းအတွင်းမှာပဲထောင်ဆေးရုံမှာပဲတိတ်ဆုံးသွားပါတယ်ဒါတွေကကျမတို့ဒီအာနာရှင်လက်အောက်မှာရှိတဲ့နိုင်ငံရေးအကျဉ်းသမားတွေရဲ့အလွန်ဆိုးဝါးတဲ့အခြေအနေတွေပဲဖြစ်ပါတယ် ဖိနှိပ်မှုတွေရှိတဲ့နေရာမှာဆိုရင်ဒီနေ့ဆိုကျမတွေ့တယ်အိုးဘိုးထောက်မှာနိုင်ငံရေးအကျဉ်းသမားတဦးကိုထောက်အာဏာပိုင်တွေကဝိုင်းပြီးရိုက်နှက်လိုက်တဲ့တေဆုံးသွားတယ်ပေါ့လေအလားတူပဲကြံမျောထောင်ကဒီအမျိုးသားနိုင်ငံတဦးကိုလည်းမီးတက်ပြင်ခိုင်းတယ်ဒီမစစ်မကျင်မီးဖွင့်လိုက်လို့ပြင်းပြင်းထန်ထန်တက်လိုက်ခံစားရတယ်ပေါ့ဒါတွေကဒီစစ်အာဏာရှင်လက်အောက်မှာရှိနေတဲ့လူခွေပေါ်ပေါ်တင်တင်ချိုးဖောက်မှုတွေပဲဖြစ်ပါတယ်အထောင်ထဲမှာရှိတဲ့ကျမတို့တော်လည်ရဲဘော်တွေရဲ့ဒါနေ့စဉ်တိုက်ပွဲဖြစ်ပါတယ်လို့ကျမအနေနဲ့ပြောကြချင်ပါတယ်ရှင်
ကျော်ပြန်ပြီးတော့လွတ်မြောက်လာပြီးတဲ့နောက်မှာရောဘလို့ခက်ခဲကြုံရရလဲဘာကြောင့်အပြင်ကိုထွက်ဖို့တိဆုံးဖြတ်ခဲ့ရတာလဲ
ဟုတ်ကဲ့ပါအာကျမထောင်ကလွတ်လာပြီးတဲ့နောက်မှာဒီစစ်အာဏာရှင်ရဲ့ရုပ်မာမှုတွေပြီးတော့ဒီပြည်သူတွေရဲ့အိုးအိမ်ရဲရွာတွေကိုဒီလေရင်နဲ့ဘုံချဲဖျက်ဆီးတာမျိုးတွေမီးရှို့ဖျက်ဆီးတာမျိုးတွေပြီးတော့ဒီလူငယ်တွေရဲ့မိသားစုတွေအလုပ်သမားတွေရဲ့ဘဝတွေပေါ့နော်ဖျက်ဆီးဆုံးရှုံးနေတာမျိုးတွေအတွက်အာကျမမြင်တွေ့ခဲ့ရတယ်ဒီပုံမှာကျမဒီဆက်လက်ပြီးတော့စစ်အာဏာရှင်စန့်ကျင်ရေးမှာတက်နိုင်တဲ့လောက်ပါဝင်သွားဖို့အတွက်ကိုကျမဆုံးဖြတ်ခဲ့တယ်အာဒါကြောင့်မလို့ကျမတို့ဒီမြမအလုပ်သမားတပ်ပေါင်းစုပေါ့လေ MLA အနေနဲ့ဒီ132ကြိမ်မြောက် ILO ညီလာခံမှာဒီစစ်ကောင်စီကို Article 33အရအမြန်ဆုံးစီးပွားပိတ်ဆို့အရေးယူဖို့အတွက်ကိုတင်ပြဆောက်ရှာမှုတွေလုပ်နေတာရှိပါတယ်ဒီထဲမှာကျမပါဝင်ပြီးတော့ဆောင်ရွက်နေတယ်အာကျမထောင်ကထွက်လာတဲ့ဆိုပေမဲ့ဒီစစ်အာဏာရှင်လှောက်ရှာမှုအတွက်ကိုကျမနှီးမျိုးစုံနဲ့ပါဝင်ဆောင်ရွက်သွားမှာဖြစ်ပါတယ်အာပြီးတော့ခုနပြောလို့ Article 33ရအရေးယူဆောင်ရွက်ဖို့အတွက်ကိုဒီ2020တုန်းကလည်းကျမတို့မြန်မာနိုင်ငံက sanction ထိခဲ့တာရှိပါတယ်အာဆိုတော့အာဒီစကားစကားသူ့ဝင်ငွေထိခိုက်လာပြီဆိုလို့ရှိရင်ကျမတို့တဆင့်လျှော့လာရတာပါပဲအာ2020တုန်းကဒီအပီပီဆိုင်ရာနေစစ်အာဏာရှင်ကို sanction လုပ်ခဲ့တယ်။ဒါကြောင့်မလို့2015မှာရွေးကောက်ပွဲပြန်ပြီးတော့ဖြစ်လာတယ်။ပြီးတော့ NLD အနိုင်ရတယ်ပေါ့လေ။ဒီမှာပြောစရာရှိပါတယ်။2020ကတော့ sanction လုပ်လိုက်တယ်။2015မှာမှရွေးကောက်ပွဲလုပ်တယ်ဆိုတော့ငါးနှစ်ကြီးတောင်ကြာဦးမှာလားဆိုတာရှိပါတယ်။ဒါပေမဲ့ကျွန်မပြောချင်တာအခုအခြေအနေကလုံးဝမတူတော့ပါဘူး။ကျွန်မတို့အခုအခြေအနေကကျွန်မတို့ပြည်သူတွေမှာပြည်သူအစိုးရ NUG ဆိုတာရှိတယ်။အုပ်ချုပ်ရေးဖွဲ့စည်းမှုရှိပါတယ်ကျမတို့မှာကျမတို့မှာကာကွယ်ရေးတပ်တွေရှိပါတယ်ပြီးတော့တိုင်းရင်းသားလက်နက်ကိုင်တွေရဲ့အင်အားတွေရှိပါတယ်ပြီးတော့ဒီတော်လိုင်းအင်အားစုတွေမှာကျွမ်းကျင်တဲ့သူတွေပါဝင်နေတာတွေရှိပါတယ်ဒါတွေကကျမတို့ရဲ့အားသာချက်တွေပါဒါကြောင့်မလို့ကျမတို့ဒီလာမယ့် 2024 နိုဝင်ဘာကျလို့ရှိရင် ILO ကနေပြီးတော့ Article 33အရစစ်ကောင်စီကို sanction လုပ်ဖို့အတွက်စီးပွားရေးပိတ်ဆို့မှုအတွက်ဆုံးဖြတ်ချက်ချပါမယ်ဒီနေရာမှာကျမတို့ပြည်သူတကယ်လုံးနေနဲ့ပါဝင်မယ်စစ်ကောင်စီကိုအမြင့်ပြတ်ချိန်မုံမှုအတွက်ကိုကျမတို့ sanction လုပ်ဖို့အတွက်ကိုပါဝင်ဆောင်ရွက်မယ်ဆိုလို့ရှိရင်တော့ကျမတို့ရဲ့မျှော်မှန်းထားတဲ့ဒီစစ်ကောင်စီပြုတ်ကျရေးရဒါထိရောက်တဲ့နီးလမ်းတစ်ခုပဲဆိုတာမျိုးကျမကတိုက်တွန်းပြီးတော့ပြောကြားချင်ပါတယ်ရှင
်ဆိုတော့ကိုယ့်ရဲ့ဒီလက်ရှိလှုပ်ရှားနေတဲ့အလို့သမားအခွင့်အရေးလူခွင့်ရေးဆိုင်ရာကိစ္စတွေကိုပို့ပြီးတော့ဆောင်ရွက်နိုင်ဖို့နာအတွက်အခုလိုဒါဒီတွင်ကနေလဲထွက်ခွာခဲ့ရတယ်လို့နားလဲပါတယ
်ကျွန်မဒီလှုပ်ရှားမှုတွေစစ်အာဏာရှင်ပြုတ်ကြရဲ့အတွက်ကျွန်မတို့လှုပ်ရှားမှုတွေလှုပ်သမားလှုပ်ရှားမှုတွေမှာကျွန်မပါဝင်ဖို့အတွက်ကိုဒီပြည်တွင်းပေါ့လေပြည်တွင်းဆိုင်ရန်ကုန်မြို့ကနေကျွန်မထွက်ခွာခဲ့ရပါတယ်ရှင်ဟုတ်
โอเคပါအခုလိုအမျိုးသမီးကဏ္ဍမှာပါဝင်ဆွေးနွေးပြီးတဲ့အတွက်ကျေးဇူးများတင်ပါတယ်ရှင
်ဟုတ်ကဲ့မင်းမြတ်နဲ့အမအူလည်းကျေးဇူးများတင်ပါတ
ယ်မကင်ပြူတွေတင်ဆက်ခဲ့တာပါများအခုထုတ်လွှင့်နေတဲ့ VOA သတင်းတွေအစီအစဉ်တွေနဲ့ပတ်သက်ပြီးသဘောထားမှတ်ချက်တွေကိုလည်း Facebook နဲ့ YouTube ကဓာတ်ရိုက်ထုတ်လွှင့်ချက်မှာမှတ်ချက်ပြုကြဖို့ဖိတ်ခေါ်ပါတယ်အခုတော့သိပ္ပံနဲ့နှိပညာကဏ္ဍမှာတင်ဆက်ခဲ့မှာသုတဆုံးနဲ့ American တခွင်အစီအစဉ်အလှည့်ပေးကြပါတယ်ကိုယ်တပတ်မှာလမ်ဘေးဆောက်စင်အမေရိကန်လူပညာရှင်အမြဲတမ်းအသိဝင်ဖြစ်လာတဲ့ကမ္ဘောဒီးယားဂီတပညာရှင်လူခုနှစ်ယောက်သာနေထိုင်တဲ့ခိဖ်မြို့ကလေးအကြောင်းစာရတွေကိုကိုအောင်ကစူးစိတင်ပြထားပါတယ်ညာ
အသက်9နှစ်အရွယ်အေဗရီဟာသတင်းပတ်တိုင်းစာကြည့်လိုက်ကိုသူ့အမေနဲ့အတူသွားပြီးမဖက်ရသေးတဲ့စာအုပ်တစ်တွေကိုရှာဖွေပါတယ်တကယ်လို့သူ့အမေမအားရင်တော့အိမ်သားက Little Free Library စာအုပ်စင်လေးတွေမှာသွားရှာပြီးဖတ်ပါတယ
် They help you learn
စာဖတ်တော့ဘူးသူတရရတယ်လေငွေတွေမှာခြေတော့မရှိဘူးတချို့ငွေတွေမှာခြူတန်လိုထွက်တဲ့အငီးရှိတယ်တချို့ငွေတွေကသူတို့ကိုအန္တရာယ်ပြုမဲ့အခြားတရိတ်ဆန်ရဲ့မျက်စိထဲကိုအစိတ်တွေလှမ်းမှုထည့်နိုင်ပါတယ်
Little Free Library အဖွဲ့ဟာစာဖတ်ပြအောင်အားပေးတဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးစာအုပ်တွေပြန်လည်ငှားလို့ရအောင်စာအုပ်စင်လေးတွေစောက်ပြီးထားပါတယ်။စာအုပ်စင်ကြီးကျမှုထွန်းကားလာတာနဲ့အမျှတချို့တွေကလည်းတနိုင်တစ်ပိုင်းစောက်လို့လူတန်းလာကြပါတယ်။
I had seen Little Free Library.
Little Free Library စာအုပ်စင်တွေကိုဒီနေရာတဝိုက်မှာတွေ့နေရတာကြားပါပြီ။ကိုယ်ဝင်ဝင်ချင်းမှာစာအုပ်တွေငားရတာမျိုးကိုအရန်ကြိုက်ပါတယ်။စာကြီးတိုက်တွေရှိပေမဲ့အိမ်သားမှာလမ်းလျှောက်ယုံလင်းနဲ့ကိုဖတ်ချင်တဲ့စာအုပ်ဖတ်ရတာအပြန်အလှန်ငားဖတ်ရတာအရန်ကိုပျော်စရာကောင်းပါတယ်
။ဒီစာအုပ်စင်ကိုလွန်ခဲ့တဲ့9နှစ်လောက်ကတည်းကသူစောက်လုပ်ခဲ့တာပါ။စာအုပ်အလွယ်တကူငားရန်ပတ်ရှုလို့ရတာကြောင့်လဲလူတန်းလူတွေပေါ်ပါတယ်။စာအုပ်စင်မှာဆိုရင်စာအုပ်တွေအမြဲပြည့်နေတယ်လို့တချို့ဆိုရင်လည်းသူ့အိမ်ထိလာပြီးတော့စာအုပ်တွေလှူကြပါတယ်
။ A neighbor from a couple of
လမ်းနလန်းချားကအလူရှင်မိသားစုဆိုရင်သူ့ကလေးမွေးနေ့ပါတီအတွက်တခြားကလေးတွေနဲ့အတူစာအုပ်လာလူချင်ပါတယ်လို့ပြောပါတယ်။သူတို့ကကော့စတူးမ်ပါတီလာကြတာဆိုတော့ပုံစံမျိုးစုံဝတ်စားပြီးစာအုပ်စင်လေးမှာစာအုပ်တွေလာလူကြတာပျော်စရာကောင်းပါတယ်
။ဆယ်နှစ်အတွင်း Little Free Library အဖွဲ့အနေနဲ့နိုင်ငံပေါင်း85နိုင်ငံမှာစာအုပ်စင်လေးတွေစောက်လို့လူရန်နိုင်ခဲ့ပါတယ်။ကျောင်းတစ်ကျောင်းမှာဆိုရင် main clinic တောက်အတင်းကလည်းစာအုပ်စင်တစ်ခုလှူဒန်းထားပါတယ
် readers become leaders
စာဖတ်သူတွေဟာခေါင်းဆောင်တွေဖြစ်လာကြပါတယ် main clinic တောက်အတင်းဆိုတာကလည်းခေါင်းဆောင်တွေဖြစ်လာအောင်သင်ကြားလေ့ကျင့်ပေးတဲ့အဖွဲ့အစည်းဖြစ်ပါတယ
်အသက်အရွယ်မရွေးကြားမမရွေးစာဖတ်ရင်းနဲ့ဒီစာအုပ်စင်လေးတွေကစာရီဖတ်ကြားရင်မြစ်တာတရားဝင်ငှနိုင်ကြဖို့လဲသူတို့ကမျှော်လင့်ထားတာပါခင်ဗျာ
Cambodian American Guitar Sasso Chinnery Ong ကို American Academy of Arts and Letters အဖွဲ့ကြီးရဲ့ရာသက်ပံအဖွဲ့ဝင်အဖြစ်ဂုဏ်ပြုသတ်မှတ်ခဲ့ပါတယ်။အဖွဲ့ဝင်ဖြစ်လာမဲ့အသက်89နှစ်အရွယ် Ong ကိုသူ့ရဲ့ထူးခြားတဲ့ဂီတဖန်တီးနိုင်မှုကြောင့်အဖွဲ့ဝင်အဖြစ်ဂုဏ်ပြုသတ်မှတ်ခဲ့တာပါ။ရိုးရရင်ကျေးမှုအမွေကိုထင်းသိမ်းနိုင်ခဲ့တာကနေအခုလို့အတိမတ်ပြုခံရတာဖြစ်ကြောင်းသူကပြောပါတယ
်။ It's the Khmer culture.
ခမောင်ရည်ရည်မှုကြောင့်ပါ။လေကွန်းလေးတဲ့သင်ကြားလေးလာခဲ့ရတယ်လို့နှလုံးသားကနေပြီးပြန်ပြောင်းပြောကြားခဲ့တာပါ။ကမ္ဘောဒီးယားတယောက်ပါလို့ပြောတာသိကုန်ယူပါတယ်
။1964ခုနှစ်ကအမေရိကမှာကလာရီနက်လေမုန်ကရီယာကိုလေ့လာဖို့အုံငါပညာတော်သင်ဆုရရှိခဲ့ပြီးတော့1984ခုနှစ်မှာတော့ကိုလံဘီယာတက်သူကနေဂီတအနုပညာနဲ့ပတ်သက်တဲ့ဒေါက်တာဘွဲ့ရရှိခဲ့ပါတယ်။အရှေ့တိုင်းအနုပညာကိုအနောက်တိုင်းကန်ဝင်ဂီတနဲ့ပေါင်းစပ်နိုင်ခဲ့တဲ့ဆိုပြီးတော့လေသူ့ဖန်တီးမှုအပေါ်အသိမှတ်ပြုထားကြတာပါ။
In spirit my music
ကျွန်တော်ရဲ့ဝိညာဉ်ဂီတဟာကမ္ဘောဒီးယားရင်ကျင်းမှုကနေရှင်းသက်လာတာပါအဲ့ဒီနောက်ခံအကြောင်းတရားမရှိဘဲနဲ့ဂီတဖန်ဆင်းမှုဆိုတာမဖြစ်နိုင်ပါဘူ
းမိနစ်20ကြာ inner voices ဆိုတဲ့တန်းစုံတီးဝိုင်းနဲ့တီးရတဲ့ဂီတဖန်တီးမှုအတွက်သူဆုရရှိခဲ့တာပါ1989ခုနှစ်တုန်းကလည်း Grammy ဆုရရှိခဲ့ပါသေးတယ်အိမ်မက်မက်ရကနေရင်ကျင်းမှုတွေကိုဂီတနဲ့ပေါင်းဆက်စုစည်းဖို့သူကကြိုးပမ်းခဲ့တာလို့ဆိုရတယ်
In the dreamI thought I
had to go to Kuku to put the car car to the aimer map by Cambodia မျိုးသမီးငယ်တယောက်တေချောင်းကြံမှုဆုံးဖြတ်တဲ့အကြောင်းသူရေးတဲ့စာကိုဖတ်နေတာကြားရပါတယ်ပြီးတော့သူကအဲ့ဒီစာကိုသူ့မိဘတွေကိုပေးပြီးတော့တချင်းဆက်ဖို့နဲ့အဲ့ဒီတချင်းကိုသူ့ရဲ့စာပနာမှာဖွင့်ဖို့ဆိုတာမျိုးပါ
အခုခါမှာတော့အုံးဟာကယ်လီဖိုးနီးယားတက်ကတူဆန်နီရေးကိုမှဂီတပါမောက္ခတူအဖြစ်စာတင်ကြားပို့ချနေပြီးကမ္ဘောဒီးယားရိုးရာကိုလည်းခင်းနဲ့အညီစမ်းသစ်ပြီးတော့မပြောက်ပြက်အောင်ထိန်းသိမ်းနေပါတယ်ခင်ဗျာ
TF မြို့ကလေးဟာလွင်မြင်ကျယ်တဲ့စိုက်ခင်းတွေပတ်လည်ဝိုင်းနေတဲ့မြို့ကလေးပါတချိန်ကဆီရခဲ့တဲ့မြို့ကလေးမှာအခုအခါမှာတော့လူ9ယောက်သာနေထိုင်ပါတော့တယ်လွန်ခဲ့တဲ့250ရုံးကနေရာဒီဆိုရင်အဖွားနေထိုင်ရမြို့ကလေးကိုအလေလာလေးရှိတဲ့ Divine Harrison က
Small town community that everybody knew everybody.
မန်နေဂျာရဲ့လူငယ်နေလေးဆိုတော့တယောက်နဲ့တယောက်အားလုံးသိကြပြီးအပြန်အလှန်ကူညီကြပါတယ်။အင်္ဂလိပ်လိုမပြောတတ်တဲ့လူတွေလည်းရှိတော့သူတို့ဘာပြောလဲဆိုတာကိုနားလည်အောင်လည်းကြိုးစားပါတယ်
။ Antoinette Christina Vogovi တို့ဟာဒီမျိုးလေးကိုတည်ထောင်ခဲ့တယ်လို့ယူဆထားကြပါတယ်။သူတို့နှစ်ဦးနဲ့အတူလူဒါဇင်အချို့ဟာဘာသာရေးဖိနှိပ်မှုကြောင့်ယူကရိန်းကနေထွက်ပြေးလာခဲ့ကြတာပါ။ယူကရိန်းနိုင်ငံမျိုးတော် Kiev နာမည်ကိုအစွဲပြုပြီးတော့ယူကရိန်းနယ်ဝါတွေကဒီမျိုးကလေးကို Kiev လို့နာမည်ပေးခဲ့တာလည်းဖြစ်ပါတယ်။Kiev မှာလက်ရှိနေထိုင်သူ Audrey Voloshenko ဟာသူ့ဘဝတလျှောက်လုံးဒီမြို့မှာပဲနေထိုင်ခဲ့တာပါ။ဒါပေမဲ့လည်းသူ့မိသားစုနာမည်ဟာ Ukraine တွေနာမည်ဖြစ်နေတာကလွဲလို့သူ့ဘိုးဘွားအစဉ်ဆက်ဒီမြို့ကိုဘယ်လိုရောက်လာလဲဆိုတာကိုတော့သိမသိပါဘူး
။ My mom is a Russian, I mean a German and my dad's a Russian. And
အမေကဂျာမန်မှာအဖေကရုရှားလား Ukraine လားတခုခုဖြစ်ပါလိမ့်မယ်။
လွန်ခဲ့တဲ့90လောက်တုန်းကတော့ Kiev မှာလူပေါင်း300လောက်နေထိုင်ကြပါတယ်။တချို့တွေကလည်း Russia Empire တွေကနေထွက်ပြေးပြီးတော့ဒီမှာလာအခြေချကြပါတယ်
။ My father came from
Germany
အဖေက Germany ကပါသူ့အဖေက Russia Odessa ကိုသွားမဲ့တင်းမောနဲ့ပါသွားပြီး1902ခုနှစ်မှာဒီကိုရောက်လာပါတယ်1905မှာမီးနေရာတချို့သူရခဲ့ပါတယ
် Kiev မှာနေထိုင်သူအများစုကစိုက်ပျိုးရေးသမားတွေပါအဲ့ဒီမှာဖခင်အကြောင်း Church တွေလည်းရှိသလိုကျောင်းနှစ်ကျောင်းလည်းရှိပါတယ်ယထာဘူရာယုံရှိပြီးရင်းနှီးမြှုပ်ဆက်ကောင်းမြေတားဟာ Kiev မှာရေဖြည့်ပြီးမှပြန်ထွက်လေရှိတာကြောင့်ရေးဖြည့်တဲ့မြို့ကလေး tank down လို့လည်းခေါ်ကြပါရယ်အခုခါမှာတော့ရင်းနှီးငွေဆက်ကောင်းတွေလည်းမတုံ့တော့တာကြောင့်ယထာဟာ KF မှာရပ်ဖို့မလိုတော့သလိုကလေးတွေ Russian German စာတင်တဲ့ကျောင်းလေးပြေးလဲရပြီးတဲ့နောက်ဒီမြို့မှာနေထိုင်တဲ့လူကြီးနှုံလဲတဖြည်းဖြည်းကျဆင်းလာပါရယ
် Well the reason why they call it ghost town is because
မြို့ပြကြီးလို့ခေါ်ရတဲ့အကြောင်းရင်းကတော့စားတောက်ဆိုင်ဓာတ်ဆီဆိုင်ဘားနဲ့တခြားစီးပွားရေးလုပ်ငန်းဘာမှမရှိလို့ပ
ါအခုခါမှာတော့လွန်ခဲ့တဲ့နှစ်တည်းကမြို့ကလေးစီကားခဲ့ချိန်ကအမြဲဖွင့်လှစ်ထားခဲ့တဲ့Church ဖခင်ကျောင်းတစ်ကျောင်းသာ KF မြို့ကလေးမှာအရင်တိုင်းကျန်နေပါတော့တယ်ခင်ဗျာ
VOA season တွေကို Radio ရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
် VOA ရဲ့စနေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လည်နေပါတယ်ခင်ဗျာအခုတော့သိပ္ပံနဲ့ဤပညာကဏ္ဍအလှည့်ကျပါပြီလူသားတွေအတွက်မရှိမဖြစ်လိုအပ်တဲ့ potassium K ဓာတုပစ္စည်းနဲ့ vitamin K ဘောက်ကွာချပါတယ်သူတို့ဟာလူကိုခန္ဓာထဲမှာဘလို့အလုပ်လုပ်ကြပါတယ်ဓာတုပေတပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါက်ခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဓာတုပေတမှာ potassium ကိုကျွန်တော်တို့က K လို့ခေါ်ပါတယ်ဒီ vitamin ကလည်း K ဆိုတာရှိပါတယ်ဆိုတော့ဆရာဟိုတစ်ခါကရှင်းပြတယ်လို့မျိုးပေါ့နော်ဒီ trace element ဒီ K နဲ့ vitamin K နဲ့မတူဘူးလို့ဆရာပြောတယ်ဆိုတော့အဲ့ဒီအကြောင်းလေးကိုသိကြပါမယ်နော
် vitamin K နဲ့ potassium လို့အဲ့နှစ်ခုကတော့လူတော်တော်ရောတာဘာကြောင့်လဲဆိုရင်နှစ်ခုလုံး symbol ကလည်း K ပဲလို့ထားတာဟုတ်အဲ့တော့ vitamin ကလည်း A B C D E ဆိုတော့အဲ့လိုမျိုးလို့ထား K ကတော့ဒီနောက်ဆုံးတစ်မျိုးပါလေ potassium ဆိုတာလဲ K ပဲအထူးကြတာက vitamin K ရော potassium ရောနှစ်ခုလုံးอ่ะမရှိမဖြစ်လူတွေအတွက်အမတန်မှအရေးကြီးတဲ့ drug ပစ္စည်းဖြစ်တယ်လို့ပြောနိုင်တယ်အမတန်မှအရေးကြီးတဲ့ essential nutrient ဆိုကျွန်တော်တို့ပြောလို့ရှိပါတယ
်ဆရာ vitamin K ကိုအရင်ရှင်းပြပါပါဆရာ vitamin K ဆိုတော့ဘလို့ vitamin မျိုးပါလဲဆရာ
vitamin တွေကမှာတချို့ကရေးမှာပြောဝင်တယ်တချို့ကအစီမှာမှာပြောဝင်တယ်အဲ့တော့စီမှာပြောဝင်တဲ့ vitamin တွေမှာ vitamin K ပါတယ် vitamin K ကနှစ်မျိုးနှစ်စားရှိတယ် K1 နဲ့ K2 ဆိုတော့နှစ်မျိုးခွဲရတယ် vitamin K1 ကဖီလိုကွီနိုန်ပေါ့နော်ဖီလိုကွီနိုန်ဆိုတဲ့ပစ္စည်းဖြစ်တယ်သူကသွေးတိတ်အောင်လုပ်ပေးတယ်သွေးထွက်လွန်လာကိုသူကသက်သာအောင်လုပ်ပေးတယ်သူမရှိရင်တော့သွေးထွက်ပြီးတော့လူတွေသေဆုံးနိုင်တဲ့အခြေအနေဖြစ်သွားတယ်ဒါကြောင့်သူကတော့အရေးကြီးတဲ့ဗီတာမင် K1 ပေါ့ဒါပေမဲ့သူ့ကိုလည်းအလွယ်တကူအရွက်တွေအသီးတွေကနေရနိုင်ပါတယ်ကျွန်တော်တို့ဟင်းသီးဟိုနေ့တိုင်းစားနေတယ်သူ့စရာစားလိုက်ရင်သူကရသွားတာပဲဗီတာမင် K2 ကြတော့အသားတွေကရတယ်အသားထက်ကလို့ပြောတော့ပရိုတင်းပေါ့သူသဖြင့်ဒင်ဂျင်တို့ငွမ်းလို့တို့အသားဓာတ်ရှိတဲ့ပဲတို့ဘာလို့ ਆ နေကျွန်တော်တို့ရပါတယ် K2 ကြတော့အယိုးအတွက်ပေါ့ကျွန်တော်တို့အထူးရဲ့အမျိုးသမီးတွေသားသမီးတွေမွေးရရင်တို့ကပေးလိုက်ရတာဟုတ်အဲ့မှာအယိုးတွေအားနေဝရင်ဗီတာမင် K2 ရော့ပါတယ်ဒါကြောင့် K2 supplement ဆိုတော့တောက်ရပါတယ်တကယ်တော့လည်းဗီတာမင် K ဟာနည်းနည်းပဲလိုတယ်140ပေါ့ macrogram လောက်ပဲလိုတယ်တနေ့တနေ့အဲ့တော့120လောက်ဆိုလဲရတယ်မိုက်ခရိုဂရမ်ဆိုတာမီလီဂရမ်နဲ့1000ပုံတပုံရှိတယ်မီလီဂရမ်ဆိုတာဂရမ်နဲ့1000ပုံတပုံရှိတယ်ဒါပေမဲ့ပိုတက်ဆီယမ်ကြတော့4မီလီဂရမ်လောက်လိုတယ်4000မိုက်ခရိုဂရမ်လောက်လိုတယ်အဲ့တော့တို့နှစ်ခုရဲ့လိုအပ်ချက်ကတော်တော်လေးကွာခြားပ
ါဗီတာမင် K အကြောင်းပြောပြီးတော့ပိုတက်ဆီယမ်ကြတော့လူရဲ့ကိုယ်ခန္ဓာထဲမှာပိုတက်ဆီယမ်ကဘယ်လိုလိုအပ်လဲပိုတက်ဆီယမ်ဆိုတာဘာလဲဆိုတာပြောပြပေးပါဦးဆရာ
ပိုတက်ဆီယမ်တော့ကျွန်တော်တို့တကယ်လေတော့တတုတက်ဖြစ်တဲ့အတွက် electrolytes ပေါ့ဒီ vitamin K ကတော့ organic လို့ပြောလို့ရရင် potassium က inorganic လို့ကျွန်တော်ပြောပါတယ်အဲ့ အဲ့တော့ organ မဟုတ်လေပစ္စည်း electrolyte ဆိုတာ electrolyte ဆိုတာဆီယက်စစ်ဓာတ်လိုက်နိုင်တဲ့ပစ္စည်းပေါ့ကျွန်တော်အုံနောက်ကနေပြီးတော့အာယုံကြောတယ်အကုန်လုံးကိုသတင်းပို့ရင်အဲ့ပို့တဲ့ဆင်ကအရေးပါတဲ့နေရာနေသူလုပ်တယ်သူမရှိရင်ဒီသတင်းပို့တဲ့ဟာအချက်လက်တွေမှားသွားမယ်အဲ့တော့ကိုလက်ကြိုက်တာလို့ဟိုပုံစံမှားသွားတာလို့ဒီနေရာကြိုင်ရင်ဟိုနေရာရောက်သွားတာလို့ဟာဒီပို့တဲ့ဆင်နဲ့တော်တော်ဆိုင်တယ်လို့ပြောတယ်အဲ့တော့ပို့တဲ့ဆင်ကိုကျွန်တော်တို့ကelectrolyte အနေနဲ့ဒီအုံနှောက်နဲ့ကိုခန္ဓာချိတ်ဆက်ပြီးတဲ့တရားကြီးလို့မြင်လို့ရပါတယ်ကျွန်တော်တို့မဆယ်ပေါ့ကြွက်သားတွေလည်းသူကတာမအောင်လုပ်ပြီးတဲ့ကြွက်သားတွေကြွက်တက်တယ်ဆိုရင်ပိုတက်ဆီယမ်နည်းလို့ဆိုတာရှိတယ
်အဲပိုတက်ဆီယမ်ကိုဘယ်ရရလဲဗီတာမင် K တုန်းကတော့ဆရာဒီက K နှစ်မျိုးရအသီးပဲဒီအသားရဆိုင်ဗီတာမင် K ရတယ်ဆိုတော့ပိုတက်ဆီယမ်ကျတော့ဘယ်ရနေရပါလဲဆရာ
ပိုတက်ဆီယမ်ကိဆိုတာဟာကတော့ကျွန်တော်တို့ဒီစားတော့စီကနေတော့ရတာပေါ့လေပြည့်တဲ့ပင်လယ်ထဲမှာပင်လယ်ရေထဲမှာတော့ကျွန်တော်တို့ပိုတက်ဆီယမ်ကိကရှိတယ်အနှဲငယ်ပဲရှိတယ်အဲ့ဒီကနေပိုတက်ဆီယမ်ကိကိုထုတ်တော့ပိုတက်ဆီယမ်အိုင်ယူဒိုက်ဆိုတော့လဘင်းကြီးယောဂါတွေပါအဲ့အတွက်ကိုပိုတက်ဆီယမ်အိုင်ယူဒိုက်အဲ့မှာပိုတက်ဆီယမ်ပါတယ်နောက်တော့ကျွန်တော်တို့အဲ့ဒီပိုတက်ဆီယမ်စားကိုပဲဓာတ်စားအရင်အနေနဲ့တောက်တယ်ကျွန်တော်တို့ဒီဟိုဘာခေါ်လဲဝန်းယောဂါဖြစ်တဲ့ခါလို့ဒီဝန်းသွားတာအများကြီးအဲ့ဒါပိုတက်ဆီယမ်ဓာတ်စားရည်ကိုတောက်ရတယ်ဒါကတော့တာမန်အဖြစ်ဒါပေမဲ့ကျွန်တော်နေ့စဉ်စားနေတဲ့အထဲမှာဆိုရင်အထူးဖြင့်ငပြောသီးမှာပါတယ်စပစ်သီးလည်းပါတော့ဗောလေပန်းသီးလည်းပါတာပိုတက်ဆီယမ်အများဆုံးပါတာငပြောသီးပဲအဲဘယ်ငပြောသီးမှာမဆိုပါတယ်အဲ့တော့ကိုယ်လက်ညောင်းညာကြိုက်ခဲတယ်ဗာညာဆိုရင်ဗီတာမင်တွေပါဘယ်လောက်စားစားဟောဘာမှတခြားမထူဘူးအဲ့တော့ပိုတက်ဆီယမ်စားဖို့လိုတယ်ဆိုရင်ငပြောသီးသာများစားလိုက်ရင်တော်တော်လေးအဆင်ပြေတယ
်ဗီတာမင် K ကြတော့ဆရာ
အထူးဖြစ်ကျွန်တော်တို့ဥထဲမှာပေါ့လေဘက်တီးရီးယားတွေကနေပြီးတော့အဲ့ဒီဗီတာမင် K ကိုထုတ်တယ်အဲ့ဒီဘက်တီးရီးယားတွေကလည်းကျွန်တော်တို့သိပ်ပြီးတော့ဟောသန့်ရှင်းနေဥထဲကိုဘက်တီးရီးယားမရောက်ဘူးအမေရိကန်တို့လိုမျိုးအင်္ဂလန်တို့လိုမျိုးမှာခလေးမွေးလာရင်အရန်သန့်တော့ဗီတာမင် K ထုတ်တဲ့ဘက်တီးရီးယားတွေသူ့ကိုခံလာတဲ့မရောက်ဘူးအဲ့ကြောင့်အဲ့ဒီကလေးတွေဟာဟောဗီတာမင် K နဲ့ပြီးတော့ဟောသွေးထွက်လွင်တဲ့ခါကျရင်သေဆုံးရတယ်အဲ့ကြောင့်K shot ဆိုတော့ K C ဗီတာမင် K ကိုထိုးကြရတယ
်ဒီ potassium deficiency ပေါ့နော် potassium နည်းလို့ရှင်ရောဘာတွေဖြစ်တတ်ပါလဲ
potassium နည်းရင်တော့ခြိနဲ့ွားတယ်ဟိုလမ်းလျှောက်လို့မရတာအထိကိုဖြစ်တယ
်လူကခန္ဓာမှာသူတို့လှုပ်လှုပ်တဲ့ပုံပြောပြပေးပါဦးဟုတ်ဟု
တ် potassium ကခန္ဓာထဲမှာဆိုရင် water balance ပေါ့ရေ balance ဆိုတချို့လူကဖောတဲ့ရောင်နဲ့ဖြစ်ရင် sodium များတယ်အဲ့ဆိုဒီယမ်များတော့မရဘူးအဲ့ဒါပိုတက်ဆီယမ်နဲ့ဘယ်လန့်စ်လုပ်ရတယ်နောက်တော့သူကသွေးရဲ့ pH ကိုလည်းထိမ့်ပေးတယ်သူကဘတ်ဖာအက်ရှင်ရှိတယ်သူကဘတ်ဖာအက်ရှင်ဆိုတာ pH မပြောင်းလဲအောင်တန်းတန်းနဲ့ထိမ့်ပေးတယ်သူကသွေးတိုးကျစေတယ်ကိုယ်ခန္ဓာရဲ့ကြွက်သားတွေကောင်းကောင်းမွန်လှုပ်ရှားနိုင်ဖို့ဒါကြလို့ကြားတော့ညှက်သွား cramp ဖြစ်တယ်ပြောညှက်သွားတယ်အဲ့ဒါကြွက်တက်တယ်လို့ပြောတာပေါ့အဲ့ဒါမျိုးတွေမဖြစ်အောင်ပိုတက်ဆီယမ်လုံးလုံးလောက်ရှိဖို့လိုတယ်နော်ကျွန်တော်တို့သွေးခုန်တာမမှန်တဲ့လူတွေဆိုရင်သွေးခုန်လို့မှန်ရအောင်လို့ပိုတက်ဆီယမ်ကိုပေးရပါတယ
်ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်ဒေါက်ခင်မျိုးသက်တင်ဆက်ခဲ့တာဖြစ်ပါတယ်များ VOA ရဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပြုလို့ရဆိုရင်တော့ email is bamis@voanews.com ကိုရေးသားပေးပို့နိုင်ပါတယ်။ဒါမှမဟုတ် VOA ရဲ့ Facebook နဲ့ Messenger ကနေပြီးတော့စာရေးသားပေးပို့နိုင်ပါတယ်ဗျာ။သတ်တရှင်နေစီကရေးသားပေးပို့ချက်တွေကိုစောင့်မျှော်နေပါတယ်။အခုတော့ကျန်းနေတဲ့အချိန်တမှသတင်းအချင်းချုပ်ကိုကျွန်တော်ကပဲတင်ပြပေးပါမယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrews ရဲ့ဇွန်လ26ရက်ကထုတ်ပြန်တဲ့Banking on the Debt Trade သေမင်းတမန်ကုန်သွယ်မှုဆိုင်ရာဘဏ်လုပ်ငန်းစည်းမှမြန်မာစစ်ကောင်စီအတွက်စစ်ပတ်ဆိုင်ရာပစ္စည်းဝယ်ယူမှုနဲ့ဆက်စပ်တဲ့ငွေလွှဲပြောင်းမှုပါဝင်ဝန်ဆောင်မှုပေးနေတဲ့နိုင်ငံပေါင်း9နိုင်ငံဖော်ပြထားတာနဲ့ပတ်သက်ပြီးတော့ဇွန်လ28ရက်နေ့မှာစင်ကာပူနိုင်ငံသားကြီးဌာနကမဟုတ်မှန်ကြောင်းတုံ့ပြန်လိုက်ပါတယ်။တခါအမေရိကန်နိုင်ငံရေးသတင်းမှာတော့သမ္မတဟောင်းထရန့်ရဲ့စကားစစ်ထိုးပွဲမှာသမ္မတဘိုက်တန်ရဲ့ပြောဆိုမှုတွေတုံ့ပြန်မှုတွေကိုအများကစိတ်ပြက်ခဲ့တာတွေ့ရပြီးတဲ့နောက်မှာ စိုးရိမ်လာတဲ့ဒီမိုကရက်တွေဟာသူတို့ပါတီရဲ့သမ္မတလောင်းအတွက်အသက်82နှစ်ရှိပြီဖြစ်တဲ့သမ္မတဘိုင်ဒန်နေရာမှာအသက်ပိုငယ်သူကိုအစားထိုးသင့်မသင့်ဆွေးနွေးလာကြပါတယ်။တခါအရှိလေပိုင်းတည်းမှာတော့အီရန်ဟာဒီလအစောပိုင်းမှာပဲတောင်ကိုဖောက်ပြီးတိဆောက်ထားတဲ့ဓာတ်ပေါင်းပူ100နေရာမှာသူ့ရဲ့နောက်ဆုံးထုတ်ယူရေနီယံသက်ဆင်ဆက်အသစ်တွေကထဝက်လောက်ကိုတက်ဆင်ခဲ့တယ်လို့ IAEA ရဲ့ပြည်ဆိုင်ရာနှိမ့်မှုစွမ်းအင်အေဂျင်စီရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်များ။သတင်းအချင်းချုပ်ကတော့ဒီလောက်ပါပဲ။ကုမ္ပဏီခင်းအစီအစဉ်ထုတ်လွှင့်မှုကကိုစော်မှုကြောင့်ဖြစ်ပြီးလို့တန်ထရိုက်ကဒါကတော့ Jaystep ဖြစ်ပါတယ်ကြာ။ VOA ရဲ့ထုတ်လွှင့်နေတဲ့အစီအစဉ်တွေကိုဒီမှာပဲနားပြစေများ။ကျွန်တော်ကတော့ညီငယ်ပါ။ကြည့်ရှုနားဆင်တဲ့ကျေးဇူးအများကြီးတင်ပါတယ်များ။